Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2022ခုနှစ်ဇွန်လ15ရက်နေ့ဗုဒ္ဓနေ့မနေ့ပတ်အံလွင့်စီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါထုတ်လွှင့်နေပါခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီနေ့အတန်လွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာမနက်ခင်းပါရှင်တရင်မာဖြတ်မှုဆွဲချက်နဲ့ဗြိတိန်တရင်ထောက်29ဦးကိုရုရှားကပြည်ဝင်ခွင့်ကန့်သတ်လိုက်ပါတယ်အိန္ဒိယနိုင်ငံတွင်ဘာသာရေးသင်းမှာမို့ကြောင့်အိန္ဒိယထုတ်ကုန်တွေနဲ့ကတ္တာအေးလိုင်း၄ချောင်းလိုင်းတွေကိုသပိတ်မှတ်ဖို့ပြည်တွင်းပြည်ပတောင်ဆိုတန်းတွေထွက်လာပါတယ်မြန်မာကုလအထူးကိုယ်စားလှယ်တောမ်အန်ဒရူးစ်ကမြန်မာကလေးငယ်များအရေးကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေဘက်ကအမြန်ဆုံးဆောင်ရွက်ပေးဖို့တိုက်တွန်းလိုက်ပါတယ်ဒီလိုတရင်တွေကိုမသိငင်ထိုင်တဲ့အတူပြောပြပေးမှာပါ
ဟုတ်ကဲ့ပါခင်ဗျာသတင်းတွေပြီးမှတော့ကျွန်တော်တို့သတင်းဆောင်မနဲ့စက်တွေမြန်မြန်ချက်တွေကိုဇက်တိုက်တင်ပြပေးမှာဖြစ်ပါတယ
်မျက်နေလေးနိုင်တော့ကအစတွေ့တယ်ဥပ္ပောတဲ့လက်ပကအခိုးကြီးကအသက်80ဝန်းကျင်ပေါ်ပြန်တော့ဟောသူတရားကခွိုင်းကြီးတယောက်ရဲ့လုံးကိုတွေ့တယ်ခင်ဗျာမများလာနိုင်ဘူးအဲ့ဒါမှပတ်ထားတယ်
စကိုင်းတိုင်းနဲ့မကွေးတိုင်းထဲမှာစစ်ကောင်စီရဲ့နယ်မြေရှင်းလင်းရေးလုပ်တဲ့အထက်မှာရသားတချို့အသက်ခံရတယ်လို့ခြေရွာတချို့လည်းမီးရှို့ခံခဲ့ရတယ်လို့ဒေသခံတွေကပြောဆိုပါတယ်မကြာမီပဲအပြည့်စုံကိုတင်ဆက်ပေးပါမယ်အဲ့ဒီနောက်မှာတော့အလုသမားခန်းစား권တွေကိုအပြေးဝမပေးလို့တဲ့ရန်ကုန်ဆက်မှုဇုံကလုံငန်းရှင်တချို့ကအချိန်ပိုင်းအလုသမားတွေကိုပဲပုံမူငှားရမ်းနေပါတယ်။ဒါအပြင် ICC နဲ့ ICJ လိုနိုင်ငံတကာခုံရုံးတွေမှာတရားစွဲဆိုခံထားတဲ့မြန်မာစစ်ကောင်စီတွေနဲ့ပတ်သက်လို့တူရကီနိုင်ငံကလည်းလက်ခံစစ်ဆေးနေပါတယ်။ဒါအပြင်ဥရောပသမဂ္ဂအဖွဲ့ဝင်ကိုရှောက်ထားတဲ့ယူကရိန်းနိုင်ငံနဲ့ပတ်သက်လို့မကြာခင်ဆုံးဖြတ်ပေးတော့မယ်။စားတဲ့စောင်းမတွေကိုမကြခင်မှာပဲကျွန်တော်အပြည့်စုံကိုတင်ဆက်ပေးပါမယ်။အဲ့ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာပါ။အခုတော့သတင်းတွေကိုနန်းလောင်နဲ့မတ်သိင်ကြီးထိုက်တို့ကပြောပြပါတော့မယ်ခင်ဗျာ
။သတင်းမှာဖြတ်မှုဆွဲချက်နဲ့ဗြိတိန်သတင်းထောက်29ဦးနဲ့ကာကွယ်ရေးလုပ်ငန်းဖက်ကလူပုဂ္ဂိုလ်20ကိုရုရှားကအင်္ဂါနေ့မှာပြည်ဝင်ခွင့်ပိတ်ပင်ကတ်သတ်လိုက်ပါတယ်။ခုစီးရင်ထဲမှာပါတဲ့ဗြိတိန်သတင်းထောက်တွေဟာယူကရိန်းနဲ့ Donbas ကဖြစ်ရတွေ့အပါဝင်သတင်းတို့သတင်းမာတွေကိုတမင်ရွက်ချက်နဲ့တစ်ဖက်သက်ဖြန့်နေတယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပလိုက်မှုရှိတဲ့လေလာဆန်းစစ်ချက်တွေနဲ့ Russophobia ဆိုတဲ့ရုရှားတွေအပေါ်ကြောက်စိတ်တွေဝင်လာအောင်ဗြိတိန်လူမှုအတိုင်းအဝန်အတွင်းလှုပ်ကိုင်နေကြတယ်လို့လည်းကြေညာချက်မှာပြောထားပါတယ်။ပြည်ဝင်ခွင့်ကတ်သက်ခံရသူတွေထဲမှာ BBC, Sky News, Times, Daily Telegraph, Independent နဲ့ Guardian တို့လိုထင်ရှားတဲ့သတင်းစာတိုက်ကနာမည်ကြီးသတင်းထောက်အတော်များများပါပါတယ်ကာကွယ်ရေးဖက်ကလူပုဂ္ဂိုလ်တွေထဲမှာတော့ရေတပ်ပေါ်ကြောင့်ဂျီဘန်ဂျမင်ကီကာကွယ်ရေးနဲ့ဒုံးရင်တိစောက်မှုလုပ်ငန်း BAE System နဲ့ Thales UK ကအကြီးအကဲအရာရှိတွေပါဝင်ပါတယ်ရုရှားကျူးကျော်စစ်နဲ့ရင်ဆိုင်နေရတဲ့ယူကရိန်းအတွက်ဗြိတိန်နိုင်ငံကဒေါ်လာ938တန်းကျော်ဖို့တန်ဖိုးရှိတဲ့လေကြောင်းရန်ကာကွယ်ရေးစနစ်တွေထောင်ချတဲ့တင်ကပြမီဇိုင်းဒုံးတွေနဲ့လက်နက်ခဲယံမျိုးစုံညာနဲ့ချီစစ်ဖက်သုံးရင်တွေအပြင်အခြားကိရိယာတွေကိုထောက်ပံ့ထားတာပါဒီအတော်အတွင်းမှာပဲယူကရိန်းနိုင်ငံအရှေ့ဘက်က Severodonetsk မြို့80ရာခိုင်နှုန်းကိုရုရှားတပ်တွေကထိန်ချုပ်လိုက်ပြီလို့ဒေတာအုပ်ချုပ်ရင်မှုတယောက်ကပြောပါတယ်မြို့ထွက်တရာ3စစ်စလုံးကိုရုရှားတပ်တွေကဖျက်ဆီးပြေးခဲ့ပေမဲ့ဒဏ်ရာရသူတွေကိုကယ်ထုတ်ဖို့ယူကရိန်းတပ်တွေဆက်ပြီးစ조사နေလို့နေတယ်လို့ Luhansk ဒေတာအုပ်ချုပ်ရင်မှုကပြောပါတယ
်မလေးရှားစင်ကာပူနယူးဇီလန်နဲ့ဗြိတိန်တို့ပါဝင်တဲ့တက်တန်း52နှစ်ရှိအပြန်အလှန်ထောက်ပံ့ကူညီရေး၅နိုင်ငံကာကွယ်ရေးသဘောတူညီချက် FPDA ကိုတိုးချဲ့ပြီးစွန့်အင်မြင့်တင်ဖို့ဆောင်ရွက်မယ်အကြောင်းဗြိတိန်နဲ့ဒဏ္ဍာရအဖွဲ့ဝင်အရှ၄နိုင်ငံတို့ကကြေညာပါတယ်။စာချုပ်အရအဖွဲ့ဝင်တွေအနေနဲ့လက်နက်ကိုင်တိုက်ခိုက်မှုချင်းချမှုတွေအဖြစ်အပျက်တွေရှိလာရင်အဖွဲ့ဝင်တွေအချင်းချင်းညှိနှိုင်းဆောင်ရွက်ရေးနောက်သီးခြားဒါမှမဟုတ်လဲပူးတွဲဘလို့အရေးယူဆောင်ရွက်မလဲဆိုတာကိုညှိနှိုင်းဆုံးဖြတ်ကြရေးဖြစ်ပါတယ်။စစ်ရေးအရဝင်ရောက်ဆွတ်ဖက်ရေးအတွက်တော့တိကျတဲ့တာဝန်ခံမှုမရှိပါဘူးစီရရမာလာယာလို့တိကျတဲ့နေမြေပိုင်တဲ့အတွက် UK ကကာကွယ်ရေးအမှတ်ခံချက်ကိုရုပ်သိမ်းခဲ့ပြီးတဲ့နောက်ပိုင်း1980ခုနှစ်အတွင်းမှာဒီစာချုပ်ကိုစတင်ခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့ကစင်ကာပူမှာကျင်းပပြီးစီးခဲ့တဲ့သုံးရက်ကြာ Shangri-La Dialogue လုံခြုံရေးဆိုင်ရာဆွေးနွေးပွဲအတွင်း FPDA ရဲ့အဓိကအဖွဲ့ဖြစ်တဲ့ FPDM ၅နိုင်ငံကာကွယ်ရေးဝန်ကြီးများဆွေးနွေးပွဲမှာကာကွယ်ရေးဝန်ကြီးတွေတီးခြားတွေ့ဆုံဆွေးနွေးခဲ့ကြပြီးတဲ့နောက်မှာဒီကိစ္စထွက်ပေါ်လာတာဖြစ်ပါတယ်။ခေတ်သစ်လုံခြုံရေးဆိုင်ရာချင်းချောက်မှုတွေကို FPDA အနေနဲ့တင့်တင့်လျောက်ပတ်စွာကင်တွယ်ဆောင်ရွက်နိုင်ရည်အတွက်အစဉ်အလာလုပ်ငန်းစဉ်တွေမှာလက်ရှိပူးပေါင်းဆောင်ရွက်မှုတွေကိုမြင့်တင်ဆောင်ရွက်ဖို့အပြင်အစဉ်အလာမဟုတ်တဲ့အသစ်ထွက်ပေါ်လာတဲ့ကိစ္စတွေမှာလည်းပူးပေါင်းဆောင်ရွက်မှုတိုးလာရည်အတွက်အစည်းအဝေးမှာဝန်ကြီးတွေဆွေးနွေးခဲ့တယ်လို့စင်ကာပူနိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပါတယ်။
2023 January 6 ရက်နေ့ကအမေရိကန်လွှတ်တော်စီစဉ်ခိုင်ရတဲ့ဖြတ်ကိုစုံစမ်းစစ်ဆင်နေတဲ့အောက်လွှတ်တော်ကကြိုတင်စီစဉ်ထားတဲ့ဗိုလ်ထုနဲ့ဂျာနာပွဲကိုအကြောင်းပြချက်မရှိဘဲနဲ့ရွှေ့ဆိုင်းလိုက်ပါတယ်။လာမယ့်ဂျာနာပွဲနေ့မှာတော့စီစဉ်တိုင်းဆက်ပြီးတော့ဂျာနာမှာပါ။တနင်္လာနေ့ဂျာနာပွဲတွင်ကတော့အမေရိကန်ရှစ်နှစ်ကျော်ဟောင်းဝီလျံဘာသမရဟောင်းတော်နဲ့ထရမ်ပ်လက်ထက်အင်ပီရိုအရာရှိတွေနဲ့သမရအကြံပေးအတော်များများလာရောက်ထွက်ဆိုခဲ့ပါတယ်။2020သမရအရွေးကပ်ပွဲမှာမဲမတမာမှုရှိခဲ့တဲ့ဆိုတော့မစ္စတာထရမ်ပ်ရဲ့ဆွဆွဲပြောဆိုချက်တွေကအခြေအမြစ်မရှိကြောင်းနဲ့ရွေးကပ်ပွဲမှာသူရှုံးနိမ့်ခဲ့တယ်ဆိုတာသမရထရမ်ပ်ကိုအကြီးကြီးပြောခဲ့ကြတယ်လို့လည်းထွက်ဆိုသွားကြတာပါ။ရွေးကပ်ပွဲမှာမမှန်မကန်လုပ်ရအတော်များများရှိခဲ့တဲ့ဆိုတော့သမရထရမ်ပ်ရဲ့ပြောဆိုချက်တွေဟာလုံးဝမှားယွင်းပြီးတော့အတိတ်ပဲလည်းမရှိဘူးလို့ရှစ်နှစ်ကျော်ဟောင်းဘတ်စ်ကထွက်ဆိုသွားပါတယ်။မခံမရဖြစ်နေပုံရတဲ့သမရဟောင်းထရမ်ပ်ကတကယ်အချက်အလက်တွေကိုစိတ်ဝင်စားပုံမရဘူးလို့လည်းရှင်နေချုပ်ဟောင်းကပြောပါရယ်ပြည်ခဲ့တဲ့2020သမရရွေးကပ်ပွဲအတွင်းပြည်내အတော်များများကမဲယုံနေမှာမဲမတမာမှုတွေရှိခဲ့တာကြောင့်ဒီမိုကရက်ပါတီကဂျိုးဘိုင်ဒန်သမရဖြစ်လာခဲ့ပေမဲ့လို့သူသာလျှင်ရွေးကပ်ပွဲတရားဝင်အနိုင်ရသူဖြစ်တယ်လို့ဒီကနေ့အထိလည်းသမရဟောင်းထရမ်ပ်ကပြောဆိုနေတာဖြစ်ပါတယ
်အမေရိကန်သမရဂျိုးဘိုင်ဒန်ဟာလာမယ့်လအတွင်းအရှိအလေပိုင်းကိုပထမဆုံးအချိန်သွားရောက်မှာဖြစ်ပြီးအစ္စရေးအသိမ်းပိုက်ခံအနောက်ဖက်ကမ်းနဲ့ဆော်ဒီအာရေဗျတို့ကိုသွားရောက်မှာဖြစ်ပါတယ်သမရဘိုင်ဒန်ရဲ့ဇူလိုင်လ23ရက်နေ့ကနေ16ရက်နေ့အထိအရှိအလေပိုင်းခီးစဉ်ကိုအမေရိကန်သမရအင်ဗျူရောကအင်ကာနီမှာကျင်းညာပါတယ်။အမေရိကန်သမရဘိုင်ဒန်အနေနဲ့ဒီမိုကရက်တစ်သမရလောင်းအဖြစ်ဆော်ဒီအာရေဗျကိုလူအခွင့်ရေးဆန်နှုံးတွေကြောင့်အပေခံနိုင်ငံလို့သုံးနှုံးပြောဆိုခဲ့ပြီးအမေရိကန်နဲ့ဆော်ဒီကြားဆက်ဆံရေးကိုပြန်လည်ချင်းညှိဖို့ကတိပြုခဲ့ပြီးနောက်မှာဆော်ဒီခေါင်းဆောင်တွေနဲ့ဆွေးနွေးဖို့ဆုံးဖြတ်ချက်ထွက်ပေါ်လာတာပါ။အမေရိကန်ချင်းဆိုင်သတင်းသမားဂျမဲကာရှိုဂျီကို2018ခုနှစ်ကတပ်ဖြတ်မှုမှာညွှန်ကြားခဲ့သူလို့အမေရိကန်ထောက်လှမ်းရေးတာဝန်ရှိသူတွေကသတ်မှတ်ထားတဲ့ဆော်ဒီအရှင်မင်းသားမိုဟာမက်ဘင်ဆယ်မန်နဲ့လည်းသမရဘိုင်ဒန်တွေ့ဆုံဖို့စီစဉ်ထားပါတယ်။အမေရိကန်သမရရဲ့ခီးစဉ်ကိုစောင့်မျှော်ကြိုဆိုနေကြောင်းဆော်ဒီတာဝန်ရှိသူတွေကလည်းပြောဆိုထားပါတယ်ရှင်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိ524 kHz 12.13 MHz 540 kHz 4133 MHz 51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံလူအခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ် Tom Andrews ကမြန်မာနိုင်ငံကကလေးသင်ငယ်များအရေးကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေဘက်ကအမြန်ဆုံးဆောင်ရွက်ပေးဖို့ဂျွန်လ14ရက်နေ့ကသူ့ရဲ့ Twitter လူမှုကွန်ရက်မှာရေးသားတိုက်တွန်းလိုက်ပါတယ်။မြန်မာစစ်တပ်ဟာပြည်သူတွေနဲ့စစ်ဖြစ်နေတဲ့အတွက်အပြစ်မဲ့ကလေးငယ်တွေစစ်ပွဲကြားကအမျိုးသားပင်နေဖြစ်နေကြရတယ်လို့ Losing a Generation ကြဆုံးတဲ့မျိုးဆက်တစ်ခုလို့နာမည်ပေးထားတဲ့အစီအခါစာမှာကုလူအထူးကိုယ်စားလှယ် Tom Andrews ကဖော်ပြထားပါတယ်။ဒီမိုကရေစီပြန်လည်ဖော်ဆောင်မှုမရှိဘဲနဲ့သူတို့အတွက်ပြည်လဲတဲ့အခြေအနေတစ်ခုဖန်နေမပေးနိုင်ဘူးဆိုရင်တော့မြန်မာကလေးငယ်တွေဟာကြဆုံတဲ့မျိုးဆက်တခုဖြစ်သွားလိမ့်မယ်လို့လည်းအစီအခါသာမှာသတိပေးဖော်ပြထားတာပါ2023ခုနှစ်ဖေဖော်ဝါရီလတရက်နေ့ကစစ်အာဏာသိမ်းမှုဟာကလေးငယ်တွေအတွက်တော့ဘေးအန္တရာယ်ဆိုးကြီးဖြစ်တယ်လို့လည်းပြောထားပါတယ်စစ်တပ်ရဲ့တက်ခတ်မှုကြောင့်နေရဆွန့်ခွာထွက်ပြေးနေရသူတွေထဲမှာကလေးငယ်ပေါင်း35,000ကျော်ရှိပြီးတော့လုံခြုံမှုရှိတဲ့ကုလဒုက္ခသည်စခန်းအတွင်းရောက်နေတဲ့ကလေးက33,000ကျော်နဲ့အိန္ဒိယတိုင်းပြည်တွေမှာခေါလုံနေကြတဲ့မြန်မာဒုက္ခသည်ကလေးငယ်ပေါင်းတန်တဝက်ကျော်ရှိတယ်လို့လည်း Tom Andrews ရဲ့အစီအခါစာအနစ်ချုပ်မှာဖော်ပြထားပါတယ်။စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီကတရားလက်လို့ဖမ်းဆီးခဲ့တဲ့ကလေးငယ် 1,400 ရှိပြီးတော့လက်ရှိချိန်တွင်တစ္ဆကံအဖြစ်ထိန်းသိမ်းထားတဲ့ကလေး62ယောက်ထက်မနည်းရှိတယ်လို့လည်းပြောပါတယ်။ဖမ်းဆီးထားစဉ်ရိုက်နှက်တာ Secret Me နဲ့တို့တာအစာငတ်ရေငတ်ထားတာစတဲ့ဤမျိုးစုံနဲ့ညှဉ်းပန်းခံရတဲ့ကလေးပေါင်းက142ဦးရှိတယ်လို့လည်းပြောထားပါတယ်။ကကွယ်ဆေးပုံမှန်ထိုးခွင့်မရတာကိုဝန်တွေအဟာရမပြည့်တာကြောင့်မလိုလားအပယ်နဲ့ကလေးငယ်တွေတိတ်ဆုံးနိုင်ခြင်းရှိနေတဲ့အပြင်ကြောင်မတက်နိုင်တဲ့ကလေးက8.8တန်းရှိတယ်လို့လည်းဆိုပါတယ်မြန်မာကလေးငယ်တွေအခြေခံလူအခွင့်အရေးခန်းစားနိုင်အောင်လို့ကဘာကအတန်းနိုင်ဆုံးအာယုံဆက်ဆောင်ရွက်ပေးဖို့လဲကုလအထူးကိုယ်စားလှယ်ကတိုက်တွန်းထားပါတယ်
ကမ္ဘာမှာဒုတိယလူဦးရေအထူးထက်ဆုံးအိန္ဒိယနိုင်ငံတွင်ဘာသာရေးတင်းမာမှုတွေကြောင့်နိုင်ငံတွင်းနဲ့နိုင်ငံပြင်ပကတက်ကြွလှုပ်ရှားသူတချို့ကအိန္ဒိယထုတ်ကုန်တွေနဲ့ကတာအဲဝေးစ်တို့ကိုသပိတ်မှောက်ဖို့တောင်းဆိုလာကြပါတယ်။မွတ်စလင်နိုင်ငံတွင်မှာအိန္ဒိယထုတ်ကုန်အလုံးကိုသပိတ်မှောက်ကြဖို့ဘင်္ဂလားဒေ့ရှ်နဲ့ပါကစ္စတန်မှာတောက်ချန်နေကမွတ်စလင်ထောင်နဲ့ချီဆန္ဒပြကြွေးကြော်ချီတက်ခဲ့ကြပါတယ်။ကမ္ဘာမွတ်စလင်အသံအဝိုင်းကညီညွတ်တဲ့အိန္ဒိယထုတ်ကုန်တွေကိုတစ်ကမ္ဘာလုံးကသပိတ်မှောက်ကြဖို့တောင်းဆိုတယ်လို့ဘင်္ဂလားဒေ့ရှ်အစ္စလာမ်မီပါတီရဲ့အကြီးအကဲမောလာနာအီမာကီယာအလန်ကပြောဆိုကြောင်း AP ကဖော်ပြပါတယ်။ တီးခြားဖြစ်ရက်ကတော့အိန္ဒိယရဲ့အာဏာရ BJP ပါတီရဲ့အဖွဲ့ဝင်တွေရဲ့အစ္စလာမ်စံကျင်ရေးပြောဆိုချက်လို့ဆိုပြီးတန်တမာရေးအရာကာတာနိုင်ငံကပြင်းပြင်းထန်ထန်ကန့်ကွက်တာကိုဆန့်ကျင်တဲ့အနေနဲ့တချို့သောဟိန္ဒူတက်ကြွလှုပ်ရှားသူတွေကလည်း #boycottQatarAirways လို့သုံးပြီးဆန့်ကျင်လှုပ်ရှားနေကြပါတယ်ရှင်
ပြောက်ဆုံးနေတဲ့ဗြိတိရှားသတင်းထောက်တွန်ဖီလစ်နဲ့ဌာနေတိုင်းရင်းသားရေးရာကျွမ်းကျင်သူဘရူနိုပီရာတို့အတွက်တရားအမျှတမှုရှိစေရင်းနဲ့ပြောက်ဆုံးမှုနဲ့ပတ်သက်လို့အဖြေထုတ်ပေးဖို့ဘရာဇီးတရားရေးဌာနရှိမှလူရေးစုဝေးဆန္ဒပြကြပါတယ်
လူ
အသက်တွေခါနေတိုင်းရင်းသားတွေရဲ့အသက်ကိုခုခံကာကွယ်ဖို့ကျွန်တော်တို့ဆန္ဒပြတာပါပျောက်ဆုံးနေတဲ့ကျွန်တော်တို့ရဲ့မိတ်ဆွေတွေအတွက်တရားမျှတမှုရှိဖို့ရောသဘာဝပတ်ဝန်းကျင်ကိုကာကွယ်ဖို့အတွက်ပါဆန္ဒပြတာပါလို့ဆန္ဒပြနေမှာပါဝင်သူထိုင်းနေတိုင်းရင်းသားကူမူဒန်ဖီရှီဖာကပြောသွားတာပါရှာဖွေလုပ်ငန်းတွေအဆုံးသတ်လို့နေလာပြီလို့လည်းထာနေတိုင်းရင်းသားတွေကပြောပါတယ်ဝီလန်ခေါင်ပြတဲ့နိုင်ငံအနောက်ပိုင်းကိုလံဘီယာနဲ့ပီရူးနိုင်ငံနဲ့ဆက်အနီးမြစ်တစ်ခုမှာလွန်ခဲ့တဲ့တပတ်ကျော်ကသူတို့နှစ်ဦးပျောက်ဆုံးသွားတာဖြစ်ပါတယ
်ဆီးရီးယားရဲ့နေဆက်ဖြတ်ကျော်ကူညီထောက်ပံ့မှုဆိုင်ရာဆုံးဖြတ်ချက်ကိုကုလသမဂ္ဂဘက်ကတက်တန်းတိုးပေးရေးအကူအညီပေးရေးအဖွဲ့တွေကတောင်းဆိုကြပါတယ်ဒီဆုံးဖြတ်ချက်ကိုပြီးခဲ့တဲ့ဇန်နဝါရီလအတွင်းမှာ6လတက်တန်းထပ်တိုးထားတာပါပြည်ပခအတိုင်းတာကြောင့်နေဆက်ဖြတ်ကျော်ထောက်ပံ့မှုကိုအနည်းဆုံး12လအထိထပ်ပြီးတက်တန်းတိုးဖို့လိုအပ်ကြောင်းနိုင်ငံတကာချက်ချင်းနီကော်မတီနော်ဝေဒုက္ခသည်ကောင်စီနဲ့ Save the Children အဖွဲ့တို့အပါအဝင်အကူအညီပေးရေးအဖွဲ့တွေကလက်မှတ်ရေးထိုးထားတဲ့အိတ်ဖွင့်ပေးစာကိုကုလသမဂ္ဂလုံခြုံရေးကောင်စီထံကိုပေးပို့ထားတာဖြစ်ပါတယ်ရှင
်တရင်တွေကိုမှလန်းတရင်တွေကိုနန်းလောင်နဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးခဲ့တာဖြစ်ပါတယ်ဆက်လက်ပြီးတော့ကျွန်တော်တို့တရင်စောင်းမနဲ့တရင်ပေးပို့ချက်တွေကိုထုတ်လင်းပါတော့မယ်ပထမအဆုံးအနေနဲ့ကတော့ယူကရိန်းနိုင်ငံကို EU ဥရောပသမဂ္ဂအဖွဲ့ဝင်အဖြစ်လက်ခံတဲ့မခံတဲ့ဥရောပကော်မရှင်ကမကြခင်ဆုံးဖြတ်လိမ့်မယ်လို့မျှော်လင့်ရပါတယ်။ဒီဆုံးဖြတ်ဖို့ကဥရောပကော်မရှင်တစ်ခုလုံးရဲ့တခဲနဲ့ထောက်ခံဒီပူချက်လိုအပ်တယ်လို့ဒီလ23ရက်နဲ့24ရက်နဲ့ EU ထိပ်သီးဆွေးနွေးပွဲမှာဒီကိစ္စအခြေတင်ဆွေးနွေးကြမှာဖြစ်ပါတယ်။ယူကရိန်းကိုအဖွဲ့ဝင်အဖြစ်လက်ခံဖို့ EU ခေါင်းဆောင်တချို့ကထောက်ခံကြောင်းပြောဖို့တွန်းဆုတ်နေတာလည်းရှိပါတယ်ဒီအကြောင်းကိုပိုလန်နိုင်ငံဝါဆော့မြို့က VOA သတင်းတောက်သတင်းပေးပို့ထားတာကိုမက်ခင်ဖြူတွေကပြောပြပါလိမ့်မယ
်ယူကရိန်းကို EU ဖွဲ့ဝင်နိုင်ငံအဖြစ်လက်ခံသင့်မသင့်ကိစ္စ EU ဖွဲ့ဝင်နိုင်ငံတွေကြားမှာရှေ့သတင်းပတ်ထည်အခြေတင်ဆွေးနွေးကြဖို့ရှိနေတာနဲ့အမျှဒီအတွက်ယူကရိန်းဘက်ကပြင်ဆင်မှုတိုးတက်မှုအခြေအနေဘာတွေရှိနေသလဲဆိုတာဆွေးနွေးဖို့ဥရောပကော်မရှင်ဥက္ကဋ္ဌဦးဆလာဖွန်ဒါလီယွန်ဟာသိမကြခင်တုန်းကပဲယူကရိန်းနိုင်ငံ Kiev မြို့တော်ကိုသွားရောက်ခဲ့ပြီးယူကရိန်းသမ္မတဗိုလိုဒီမီယာဇလန်စကီနဲ့တွေ့ဆုံခဲ့ပါတယ
် No shortcuts no wildcard standards and conditions have to be met
because EU ဖွဲ့ဝင်ဖြစ်ဖို့ကအလွယ်ဖြစ်လမ်းမရှိသလိုသတ်မှတ်စံတန်ဘိုးတွေနဲ့အညီဖြစ်ရပါမယ် EU ဖွဲ့ရဲမှာဒါကိုအားလုံးလိုက်နာရပါတယ်အဖွဲ့ဝင်28နိုင်ငံလုံးဒီလိုစံနှုန်းတွေထိန်းထားဖို့ဆိုတာလွယ်တဲ့ကိစ္စတော့မဟုတ်ပါဘူ
း EU ဖွဲ့ဝင်ဖြစ်ရင်ယူကရိန်းရဲ့အချင်းကြားကြိုးပမ်းမှုတွေဟာ2014ခုနှစ်မှာတော့မိဒန်တော်လန်ကြီးလို့အများသိကြတဲ့နိုင်ငံရဲ့ဂုဏ်သိက္ခာဆိုင်ရာတော်လှန်ရေးတရက်ပေါ်ပေါက်တဲ့အထိဖြစ်လာခဲ့ပါတယ်။ရုရှားလူလာသူတွေရဲ့အဓိကထောက်ခံမှုကိုရခဲ့တဲ့ယူကရိန်းသမ္မတဟောင်းဗစ်တာယူချန်ကိုကအင်းလူနယ်ဂုဏ်သိက္ခာသဘောတူစာချုပ်လက်မှတ်ရေးထိုးကိုညှင်းဆဲခဲ့ပြီးတဲ့နောက်မှာနိုင်ငံအနှံ့ကန့်ကွက်ဆန္ဒပြပွဲတွေနဲ့တော်လှန်ရေးတရက်ဖြစ်လာခဲ့တာပါ။အင်းလူနယ်ဂုဏ်သိက္ခာသဘောတူစာချုပ်ကိုတော့ယူချန်ကိုပြုတ်ချခဲ့ပြီးတဲ့နောက်လက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။EU အဖွဲ့ဝင်ဖြစ်လာဖို့အတွက်ကိုတော့ဖေဖော်ဝါရီလ24ရက်ယူကရိန်းကိုရုရှားကျူးကျော်ပြီးရပ်ပိုင်းထွင်မှာပဲလက်ရှိသမ္မတဇလန်စကီကရှောက်ထားမှုလုပ်ငန်းစဉ်အစဉ်အဆက်ပြန်ဆခဲ့ပါတယ်။ဒါပေမဲ့ Netherlands, Belgium, Denmark နဲ့ Austria အပါအဝင် EU အဖွဲ့ဝင်နိုင်ငံတချို့ကယူကရိန်းကိုလက်ခံဖို့တွန်းဆုတ်နေကြတာပါ။ဒါက EU အဖွဲ့ဝင်တွေကြားအတွင်းပိုင်းပြဿနာဖြစ်တယ်လို့ယူကရိန်းဒုတိယနိုင်ငံခြားရေးဝန်ကြီး Emily Zaparova ကပြောပါတယ်။
The main is that it is not about Ukraine it is something that is about within EU
အဓိကပြဿနာက Ukraine နဲ့မဆိုင်ပါဘူး EU ဖွဲ့ဝင်နိုင်ငံတွေကြားအမြင်ကိုသဘောထားကွဲလွဲမှုတွေကြောင့်မှာ EU ရဲ့အနာဂတ်နဲ့ပတ်သက်လို့သဘောထားအမြင်တွေကွဲနေတာမှာအထူးသဖြင့် Balkan ဒေသအနောက်ပိုင်းနိုင်ငံတွေကို EU ဖွဲ့ဝင်အဖြစ်လက်ခံဖို့ဆိုတာတော်တော်လေးအချိန်ကြာလေးရှိပါတယ်အဖွဲ့ဝင်ဖြစ်ဖို့စောင့်နေရတဲ့နိုင်ငံတွေစီးရင်ရှိပါတယ
်ဥရောပကောင်စီဆိုင်ရာ Ukraine ကိုယ်စားလှယ်ဖွဲ့ကိုဦးဆောင်တဲ့ Maria Masensiva ကတော့ယူကရိန်းအနေနဲ့ EU အဖွဲ့ဝင်ဖြစ်ရေးလိုက်နာရမယ့်စီမင်းစည်းကမ်းစံတန်မိုးတွေနဲ့အညီလိုက်နာကျင့်သုံးမှုသဘောတူညီချက်အတိုင်းဆောင်ရွက်နေတာတွေက63ရာခိုင်နှုန်းပြီးစီးနေပြီလို့ပြောပါရယ်
It's going to be a green sign
for Ukraine and the project of the EU which started back in 1950s.
ငင်းချမ်းရေးအတွက်အဖွဲ့တစ်ခုဖြစ်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့1950ပြည်လွန်နှစ်မှာစတင်ခဲ့တဲ့ EU ရဲ့ရည်မှန်းချက်တွေနဲ့ယူကရိန်းနိုင်ငံအတွက်တော့အခြေအနေကောင်းမှာကျမတို့တွေပုံမစုစည်းပြီးဖွံ့ဖြိုးတိုးတက်လာစေဖို့အတွက်ဖြစ်ပေမဲ့ပူတင်အတွက်တော့အခြေအနေဆိုးပါကျမတို့ကို EU ကမလိုလားဘူးဆိုတာမျိုးပူတင်ပြောလို့မရတော့ပါဘူး
ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OSCE ဆိုင်ရာအမေရိကန်တန်မတ်ကြီးမိုက်ကယ်ကာဘန်နာကလည်းအနောက်နိုင်ငံတွေရဲ့ယူကရိန်းပုံမပူးပေါင်းပါဝင်နိုင်ရေးဟာအမေရိကန်လိုလားတဲ့ကိစ္စဖြစ်ပါတယ်လို့ပြောပါတယ
် This is the best way for Ukraine to anchor itself in a set of institutions that preserve its democracy its sovereignty
ယူကရိန်းနိုင်ငံအနေနဲ့သူ့ရဲ့ဒီမိုကရေစီအထောက်အချာနဲ့မြေပိုင်ဆိုင်မှုနဲ့တည်ကြားတည်ရှိမှုဒါတွေအားလုံးကိုထိန်းသိမ်းထားနိုင်တဲ့နိုင်ငံတစ်ခုဖြစ်တယ်ဆိုတာကိုအခုနည်းနဲ့အကောင်းဆုံးပြသတာဖြစ်ပါတယ်ဒါကိုကျွန်တော်တို့ထောက်ခံသလိုဟိုးအရင်ကတည်းကထောက်ခံလာခဲ့တာပ
ါယူကရိန်းအနေနဲ့ဒီစစ်ပွဲကြီးပြီးသွားတာနဲ့အရင်ထက်ပိုပြီးခိုင်မာအားကောင်းတဲ့ပိုမိုကြမ်းကြမ်းခံညီညွတ်တဲ့နိုင်ငံတစ်ခုဖြစ်လာလိမ့်မယ်လို့လည်းတန်မတ်ကြီးကမ္ဘာနာကပြောပါရရှင
်ဒါကတော့ယူကရိန်း EU အဖွဲ့ဝင်ဖြစ်ခွင့်ရမရအခြေအနေနဲ့ပတ်သက်ပြီးတော့မက်ကင်ဖြူတွေပြောပြသွားတာပါဆက်လက်ပြီးတော့မြန်မာပြည်တွင်းကအခြေအနေတချို့ကိုတင်ပြပါဦးမယ်စကိုင်းတိုင်းဒေသကြီးစစ်ကောင်စီကစကိုင်းတိုင်းဒေသကြီးနယ်မြေတချို့မှာစစ်ကောင်စီကနယ်မြေရှင်းလင်းတွေလုပ်နေတဲ့အတွက်ပလဲမြို့နယ်လက်ပုကံကျေးရွာကဒေသခံ3ဦးတပ်ဖြတ်ခံရတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တွေကပြောဆိုပါတယ်မကွေးတိုင်းပေါင်းမြို့နယ်မှာဆိုလို့ရှိရင်လဲကျေးရွာတွေမိရှုခံနေရပြီးအရသာတွေဆုံးတာတွေရှိတယ်လို့ဒေသခံတွေကပြောဆိုပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကျွန်တော်ကပဲဆက်လက်ပြောပြပါမယ်စကိုင်းတိုင်းထဲမှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေစီရေးတင်းမာနေတဲ့ပလဲမြို့နယ်တဲကလက်ပုကံကျေးရွာအနီးမှာဇွန်လ23ရက်နေ့ကစစ်ကောင်စီရင်တန်းမိုင်းဆွဲတိုက်ခိုက်ခံခဲ့ရပါတယ်။မိုင်းဆွဲတိုက်ခိုက်ခံရပြီးနောက်စစ်ကောင်စီတပ်တွေဟာလက်ပုကံကျေးရွာတဲကိုဝင်ရောက်လာပြီးနယ်မြေရှင်းလင်းတာတွေလုပ်ခဲ့ပါတယ်။စစ်ကောင်စီတပ်တွေပြန်လည်ထွက်ခွာသွားပြီးနောက်ညနေပိုင်းအချိန်မှာတပ်ဖြတ်ခံထားရတဲ့ဒေသခံတပ်ကြီးရွယ်အို2ဦးရဲ့ရုပ်အလောင်းတွေကိုတွေ့ရှိခဲ့ရပြီးဇွန်လ14ရက်မနေ့ပိုင်းမှာရုပ်အလောင်း1လောင်းထပ်မံတွေ့ရှိခဲ့ရပါတယ်။စုစုပေါင်းရုပ်အလောင်း3လောင်းတွေ့ရှိခဲ့ရတာပါ။ဒီအခြေအနေနဲ့ပတ်သက်လို့ပလဲမြို့ဒေသခံကာကွယ်ရေးတပ်ဖွဲ့ကတာဝန်ရှိသူတူကအခုလိုပြောပါတယ
်။လက်ပကံနဲ့နှုတ်ကံကမှာမိုင်းဆွဲတိုက်ခိုက်ခြင်းသူတို့ခံလိုက်တဲ့အခါမှာအဲဒါလူလက်ပကံကဝင်နေဝင်ပြီးတော့သူတို့ကိုမလုပ်တဲ့နေကိစ္စကိုလုပ်သွားတယ်။မျက်နှာလေးလိုက်တော့ကစတွေ့တယ်။သူ့ပေါ်တဲ့လက်ပကံကအဖိုးကြီးကမြအသက်80ဝန်းကျင်ပေါ်ကျန်တော့ဟောသူတရားကဆိုင်းကြီးတယောက်ရဲ့လုံးကိုတွေ့တယ်ခင်ဗျာ။မပြောလာနိုင်ဘူးအဲဒါမှာတတ်ထားခဲ့တယ်။ဟောနောက်တယောက်လုံးကဒီနေ့မှတွေ့တယ်ခင်ဗျာ။
လက်ပုကံကျေးရွာဟာပလဲမြို့နဲ့6မိုင်ခန့်လောက်သာကွာဝေးတဲ့ကျေးရွာဖြစ်ပါတယ်။ဇွန်လ14ရက်နေ့ညနေပိုင်းမှာမြို့ပေါ်မှာရှိတဲ့ပလဲမြို့နယ်အုပ်ချုပ်ရေးမှူးရုံးကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးစစ်ကောင်စီတပ်သား2ဦးသေဆုံးခဲ့တယ်လို့လည်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။သေဆုံးတာနဲ့ပတ်သက်လို့တော့တိကျအတိမပြုတ်နိုင်ပါဘူး။မကွေးတိုင်းပေါင်းမြို့နယ်တောင်ပိုင်းမှာဆိုရင်လည်းစစ်ကောင်စီတပ်ကနယ်မြေရှင်းလင်းတာတွေလုပ်နေပြီးကျေးရွာတွေမိရှုခံနေရပါတယ်။ဇွန်လ12ရက်ကပေါင်းမြို့နယ်တောင်ပိုင်းကကျေးရွာ6ရွာမိရှုခံခဲ့ရပြီးအရသား2ဦးမိလောင်တေဆုံးခဲ့တယ်လို့ပေါ့ဒေတာကန်တူကပြောဆိုပါတယ
်။လေလိုင်းရယ်ဝက်စုရယ်မိကြားရယ်ပြီးတော့6ရွာမိကြားရွာအရင်ဆုံးဆိုတာကျောင်းမိကြားကတော့တယောက်ကတော့အိမ်ပေါ်မှာလေပကောင်ကြီးဆိုတဲ့သူကအိမ်ပေါ်မှာပဲသူ့အိမ်ကိုတော့သူကဘာတို့လိုင်းမှမလုပ်ဘူးတော့အိမ်ပေါ်မှာလည်းလောင်မိတ်သူကမိရှုခံတတ်ခံနေရတယ်လို့
ပြီးခဲ့တဲ့ဧပြီလတည်းကစစ်ကောင်စီရဲ့စစ်လက်နက်ပစ္စည်းတွေတင်ဆောင်လာတဲ့ကားကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကသိမ်းဆီးလိုက်ပြီးနောက်စစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တို့တိုက်ပွဲပြင်းထန်စွာဖြစ်ပွားပြီးစစ်ကောင်စီကလေကြောင်းကနေပါရှင်းလင်းတာတွေလုပ်ခဲ့ပါတယ်။အဲ့ဒီနောက်စစ်ကောင်စီကပေါင်းမြို့နယ်တောင်ပိုင်းကိုနယ်မြေရှင်းလင်းတာတွေလုပ်ခဲ့တဲ့အတွက်ကျေးရွာ20ကျော်ကနေအိမ်အလုံးပေါင်း900နီးပါးလောက်မိရှုခံခဲ့ရပြီးထောင်ထဲချီတဲ့ဒေသခံတွေဟာဘေးလွတ်ရာကိုရှောင်တိမ်နေရပါတယ်။ပေါင်းမြို့နယ်တောင်ပိုင်းကိုစစ်ကောင်စီကအစားအစာစေဝါသေယူခွင့်တင်းကျပ်ပိတ်ပင်ထားတဲ့အတွက်ဒေသခံတွေမှာစေဝါပြတ်လတ်တာတွေကြုံတွေ့နေရပြီးအကူအညီတွေလိုအပ်နေပါတယ ်။ဒါကတော့စကိုင်းတိုင်းနဲ့မကွေးတိုင်းဘက်ကကျေးရွာတွေမိရှုခံရတာနဲ့လူရပ်သားတွေတည်ဆုံရတဲ့အကြောင်းကိုတင်ပြပေးခဲ့တာဖြစ်ပါတယ်။ဆက်လက်ပြီးတော့ရန်ကုန်ဘက်ကအလုသမားနဲ့ဆိုင်တဲ့သတင်းပေးပို့ချက်တပုတ်ကိုတင်ပြပါအောင်မယ်။အခြေခံလောက်ကလာစားနဲ့အချိန်ပိုကြေးအပါအဝင်ဆက်ယုံလုပ်သားတွေရဲ့ခံစား권တွေကိုမပေးလိုကြတဲ့အတွက်ရန်ကုန်တိုင်းစံပုစုံတွေကလုပ်ငန်းရှင်အများစုဟာအမြဲတမ်းဝန်တန်းတွေနေရာမှာအချိန်ပိုင်းနေစားအလုပ် တမားတွေပဲဒုက္ခလာစားနည်းနည်းနဲ့အစာထိုးခံလာကြပါတယ်ဒီတော့အတွင်းမှာလည်းအလုတမားတွေရဲ့ရပိုင်ခွင့်နဲ့ပတ်သက်ပြီးတော့အလုရှင်အလုတမားအငြင်းပွားမှုတွေကအတော်များလာတယ်လို့အလုတမားတမကတွေကပြောဆိုပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုရဲမွန်ကဆက်ပြောပြပါလိမ့်မယ်
မြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာစက်မှုဇုံလုပ်ငန်းရှင်တချို့အတွက်အလုတ္တမအခွင့်အရေးကိုလက်လူရှုပြီးဥပဒေမဲ့လုပ်ရက်တွေကိုပေါ်ပေါ်တင်တင်ချိုးဖောက်ခွင့်ရနေတဲ့အချိန်ဖြစ်တယ်လို့အလုတ္တမတမကတွေကပြောပါတယ်။အလုတ္တမတွေကသူတို့ရာသက်နဲ့အခွင့်အရေးတွေကိုဆန္ဒပြတောင်းဆိုတဲ့အခါမှာတော့သူတို့ကိုအလုတ်ကဖြုတ်ပစ်ပြီးလွတ်လပ်သွားတဲ့နေရာတွေမှာစာချုပ်စာတမ်းမလိုတဲ့နေစားအလုတ္တမတွေကိုအခကျင်းဝင်နည်းနည်းနဲ့အစာထိုးခန့်လိုက်ကြပါတယ်။ဒါကရန်ကုန်တိုင်းကစက်မှုဇုံတွေမှာလက်ရှိကြုံနေရတဲ့ပြဿနာတွေဖြစ်တယ်လို့မြန်မာနိုင်ငံအထွေထွေအလုပ်သမားတမက်ကများ FGWM ရဲ့ဥက္ကဋ္ဌဒေါ်မိုးစန္ဒန်မြင့်က VOA ကိုပြောပါရစေ။
အချို့တွေကပါမနေဝင်တန်းတွေကိုဖြတ်ချပြီးတော့ဒီနေစားပေါ့နော်ဥပဒေကျွန်တော်ဒီဘောကနဲ့ခေါ်ခိုင်းကြတယ်ပေါ့နော်။ပါမနေကိုရှင်ရင်းနေကတော့ကတော့ပြေးရမယ်အခြားတော့အထူးခံစားဖို့လည်းပြေးရမယ်ပေါ့နော်။အဲ့တော့သူတို့ကပါမနေတပားလေးအကြောင်းမျိုးကြားပြီးတော့ဥပဒေနဲ့ချက်ချင်းမပြေးရဖြစ်ကြမျိုးတွေရှိတယ်လို့စိတ်ညစ်ပြီးဖြစ်အောင်လုပ်တဲ့ပုံစံမျိုးတွေရှိပြီးတော့အဲ့ဒီလိုတမားတွေကနေစားဖြစ်ပြန်တယ်ဝင်ရောက်လာတဲ့ပုံစံမျိုးတွေကဒီဘောကနဲ့ခိုင်းကြလို့ခိုင်းတယ်ချက်ချင်းမပြေးချက်ကြဒီလိုအခြေအနေမျိုးကမှဒီတမားအများစုစိတ်ညစ်ခံရတာပေါ့နော်။
နေစားအလုတ္တမကိုအထည်ချုပ်ဆက်ယုံတွေမှာအစားထိုးခန့်လာတဲ့အလေးအထကိုစက်မှုဆောင်ဆက်ယုံအများစုကကျင့်သုံးနေကြတာပါဒီနည်းနဲ့အလုတ္တမတွေရဲ့လှုပ်အားကိုအမျက်ထုတ်ဖို့ကြိုးစားလာကြတယ်လို့သွေးစည်းညညွတ်သောသမက္ကများအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌက VOA ကိုပြောပါတယ
်ရှိပီတာဘက်မှာလည်းအဲ့လိုပဲရှင်ဘာလို့ဆိုတော့အဲ့ကန်ဖိုက်လို့ပြောမလားဘယ်လိုပြောမလဲဟိုနေစားလို့ပြောမလားအဲ့လိုဝန်ထမ်းနေရာကြောင့်သူကဖြုတ်ပလိုက်နေနောက်ပိုင်းကြက်တနာမဖြစ်ဘူးကြောက်ကြီးတွေမျက်နှာကြီးတွေလည်းပေးပြမလို့ကဟိုဒီနေ့နဲ့ပြရအောင်ဒီနေ့အတွက်ဘလောက်လို့ဒီဟာအတွက်ဘလောက်လို့အဲ့လိုပေးတဲ့အခါကျတော့ဟိုဖာမီလီဝင်နေနေဆိုတော့ပို့ပြီးတော့ဟိုလောကကြီးချို့လို့ပို့ရတယ်အဲ့လိုဒီမျိုးတော်တော်များများအဆုံးချလာတာတွေ့တယ
်အာနာသိမ့်ပြီးနောက်ပိုင်းမှာနိုင်ငံတကာရဲ့ PR တွေကြောင့်မြန်မာနိုင်ငံကထွက်သွားတဲ့ပြည်ပကုမ္ပဏီကြီး25ခုလောက်ရှိပါတယ်အထည်ချုပ်လုပ်ငန်းတချို့လည်းကုန်ကျန်းမရတာလုံခြုံရေးစိုးရိမ်ရတာတွေကြောင့်ပိတ်လိုက်ရတာတွေလည်းရှိပါတယ်ဒါပေမဲ့စစ်ကောင်စီလက်ထက်မှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုရဲ့83ရာဂိုင်နှုံးကျော်ကတရုတ်ဖြစ်လာတယ်လို့ ISP မြန်မာရဲ့မကြသေးခင်ကစစ်တမ်းတစ်ခုမှဖော်ပြထားပါတယ်။စစ်ကောင်စီဘက်ကလည်းပြည်ပရင်းနှီးမြှုပ်နှံမှုတွေပြန်ပြီးတိုးတက်လာတယ်ဆိုတာကိုသတင်းထုတ်ပြန်ချက်တချို့မှဖော်ပြထားပါတယ်။ပြည်တွင်းအခြေအနေတွေကြောင့်မြန်မာပြည်ထဲကထွက်သွားတဲ့နိုင်ငံဆောင်ကအထည်ချုပ်လုပ်ငန်းတွေကိုတရုတ်လုပ်ငန်းရှင်တွေကပြန်ဝယ်လိုက်တာကြောင့်အထည်ချုပ်လုပ်ငန်းကပြန်လည်ပတ်လာတယ်လို့အလုတ္တမအရေးလုံနေသူတွေကပြောပါတယ်။ဒါပေမဲ့အလုတ္တမအခွင့်အရေးချိုးဖောက်ခံရတာတွေနဲ့နိဗ္ဗာန်မှုတွေကတော့အရင်ကထက်ပိုများလာတယ်လို့ပြောပါရယ်။လက်ရှိမှာလည်းအထည်ချုပ်အလုပ်ငန်းအများစုမှာတရုတ်နဲ့ကိုရီးယားလုပ်ငန်းရှင်တွေကနေရာယူထားပါရယ်။အလုပ်ရှင်အလုပ်သမားအငင်းပွားမှုအများဆုံးကြုံနေရတဲ့စက်ရုံတွေကလည်းတရုတ်လုပ်ငန်းရှင်ပိုင်တဲ့စက်ရုံတွေများတယ်လို့ဒေါ်မိုးစန္ဒန်မြင့်ကအခုလိုပြောပါရယ်။ကျွန်တော်
တို့အဖွဲ့ချုပ်ဖြာရှိနေတယ်ဒီအဖွဲ့ဝင်စက်ရုံတွေမှာတော့ဒီ order တွေရဲ့အခြေအနေကပုံမှန်မရှိဘူး။ကျက်လက်သွားတာမျိုးလည်းရှိတယ်လို့အော်ရာရဲ့ဒီနောက်ဆုံးလက်ကျန်တွေကိုဖြတ်နေတဲ့အတွက်ကိုဒီအစမတန်ခေါ်ပြီးတော့လေတက်နေတာမျိုးတွေလည်းရှိတယ်ပေါ့နော်။ရခင်ကာလအချိန်မျိုးနဲ့တော့ဆက်ရင်တော်တော်များများမှာအော်ရာပုံမှန်လေတက်နေတဲ့အချိန်မျိုးတော့ကျွန်တော်တို့မသိရဘူ
း။စစ်ကောင်စီအာဏာယူပြီးတဲ့နောက်မှာအလုတ္တမတမက္ကတွေကိုတရားမဝင်အဖွဲ့အစည်းတွေအဖြစ်ကြီးညာလိုက်တဲ့အတွက်အခုလိုအချိန်မှာအလုတ္တမတွေကိုအကာအကွယ်ပေးမဲ့အဖွဲ့အစည်းကမရှိတော့ပါဘူး။ကယောဂာနဲ့အာနာသိမ့်မှုကြောင့်ပြည်တွင်းမှာအလုတ်အကင်ပေါင်း2သိန်းနီးပါးလောက်ဆုံးရှုံးခဲ့တယ်လို့ ILO ရဲ့အစီရင်ခံစာတစ်ခုမှဖော်ပြထားပါဗျ။အဲ့ဒီအထက်မှာအထည်ချုပ်လုပ်ငန်းတွေနဲ့ခီးသွွားလုပ်ငန်းကပိုပြီးတော့ထိခိုက်ခဲ့တာပါ။အလုတ်အကင်ဆုံးရှုံးရသူတွေထဲမှာအမျိုးသမီးဥယေကအမျိုးသားဥယေထက်ပိုများပါဗျ။အလုတ်လက်မဲ့ရဲ့နောက်ဆက်တွဲကစားဝတ်နေရေးကျက်သေးတဲ့ပြဿနာတွေအပြင်နောက်ဆက်တွဲကိစ္စတွေကိုပါတက်ရောက်နိုင်တယ်လို့အလုတ်သမားအရေးကူညီဆောင်ရွက်နေသူတွေကခန့်မှန်းထားကြပါတယ်ခင်ဗျာ
။ကိုရဲမော်ပြောပြသွားတာပါခင်ဗျာ။ဆက်လက်ပြီးတော့တင်ပြပေးမယ့်အကြောင်းအရာကတော့ ICJ နဲ့ ICC လိုနိုင်ငံတကာတရားရုံးတွေမှာတရားစွဲဆိုရင်ဆိုင်နေရတဲ့မြန်မာစွဲဆိုတာကိုရင်ဆိုင်နေရတဲ့မြန်မာစစ်ကောင်းဆောင်တွေကိုအာဂျင်တီးနားအပြင်တူရကီလိုနိုင်ငံတနိုင်ငံချင်းစီကလည်းတရားစွဲဆိုမှုတွေကိုလက်ခံစစ်ဆေးနေပါတယ်။အထူးသဖြင့်မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုဟာနိုင်ငံတကာရာဇဝတ်မှုဖြစ်တယ်လို့အမှုစွဲဆိုချက်ကိုလက်ခံတဲ့တူရကီတရားရုံးဝန်ကြီးဌာနကဘယ်လိုကင်တွေစုံစမ်းစစ်ဆေးသွားဖို့ရှိပါသလဲဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နိုင်ကဆက်လက်ပြောပြပါလိမ့်မယ်
။ ICJ နိုင်ငံတကာတရားရုံးနဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးတွေမှာရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုစွဲချက်အပါအဝင်အခြား ပြစ်မှုဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့မြန်မာစစ်ကောင်ဆောင်တွေကို2021ခုနှစ်ဖေဖော်ဝါရီမှာဆက်အာဏာသိမ်းမှုနဲ့ပတ်သက်လို့နိုင်ငံတကာဥပဒေကိုချိုးဖောက်တဲ့ဆိုတဲ့ဆွဲချက်ကိုတူရကီတရားရေးဝန်ကြီးဌာနကလက်ခံပြီးစတင်စုံစမ်းစစ်ဆေးနေပါတယ်။နိုင်ငံတစ်နိုင်ငံရဲ့အာဏာပိုင်တွေကိုလူ့ခွင့်ရေးချိုးဖောက်မှုဆွဲချက်နဲ့နိုင်ငံတကာယာစွေးမှုအဖြစ်လူ့ခွင့်ရေးအဖွဲ့တစ်ဖွဲ့ကအခြားနိုင်ငံမှာအမှုတင်သွင်းတဲ့အပေါ်အဲ့ဒီနိုင်ငံကတရားရေးစနစ်နဲ့စုံစမ်းစစ်ဆေးမဲ့ကိစ္စဟာအလွန်ထူးခြားကြောင်းတူရကီနိုင်ငံမှာအမှုဖွင့်ထားတဲ့ဒိတိန်အခြေဆိုင်မြန်မာ Accountability Project MAP လူ့ခွင့်ရေးအဖွဲ့ညွှန်ကြားမှု Christopher Garnes က VOE ကိုပြောပါတယ်
The Turkish authorities have now accepted the case. The Ministry of Justice.
တူရကီဝန်ကြီးဌာနကလက်ခံလိုက်ပြီးကျွန်တော်တို့တင်ထားတဲ့အမှုကိုစပြီးစုံစမ်းနေပါပြီ။ဒါကတော့တကယ်ကိုမကြုံစဘူးတဲ့ကိစ္စပါ။ဗိုလ်ချုပ်မွန်းကြီးမင်းအောင်လှိုင်အပါအဝင်အာဏာသိမ်းတာကိုဥဆောင်သူတွေထဲမှာပါဝင်ခဲ့ကြသူတွေနဲ့အထက်မိန့်တိုင်းအကောင့်ထဲပေါ်ဆောင်ရွက်ခဲ့တဲ့သူစုစုပေါင်းအယောက်20ပေါ်ညှဉ်းပန်းနှိပ်စက်မှုတွေကိုကျူးလွန်ခဲ့တဲ့ဆွဆွဲချက်နဲ့ပတ်သက်လို့တူရကီအာဏာပိုင်တွေကစတင်စုံစမ်းစစ်ဆေးနေပါတယ်
။အဲ့တော့ကျမရှင်းအောင်ထပ်မေးချင်တာကတူရကီတရားရုံးဘက်ကရောဒီအမှုကိုလက်ခံထားပြီးပြီလားဒါမှမဟုတ်လက်မခံရသေးဘူးလားရှင့
် The Ministry of Justice has accepted that there is a case to answer and they are
တူရကီတရားရေးဝန်ကြီးဌာနအနေနဲ့ဒါကိုကင်တွေရမယ်အမှုဖြစ်လက်ခံပြီးစုံစမ်းစစ်ဆေးနေတာပါ။အဲ့ဒီတော့နောက်တစ်စက်ဘာဖြစ်မလဲဆိုတဲ့အပိုင်းမှာတော့အမှုကိုတကယ်တရားရုံးတင်စစ်ဆေးဖို့ရှေ့ဆက်လုပ်နိုင်လိမ့်မယ်လို့ကျွန်တော်တို့အယံမျှော်လင့်ထားပါတယ်
။ဒါဆိုရင်ဒီတူရကီအာဏာပိုင်တွေကမြန်မာစစ်ကောင်ဆောင်တွေကိုဘယ်လိုစုံစမ်းစစ်ဆေးသွားမှာလဲ
။ Well there are many ways of doing this. Of course Turkey has
ဒါကိုတော့ဖို့နီလန်ပေါင်းများစွာရှိပါလေ။ဘာတွေဖြစ်ပျက်နေသလဲဆိုတာနဲ့ပတ်သက်လို့တူရကီနိုင်ငံမှာထောက်လှမ်းရေးကြီးကြီးမားမားရှိပါလေ။နောက်ပြီးတူရကီအာဏာပိုင်တွေဘက်ကလည်းစိတ်ဝင်စားရှိနေပါတယ်။ဥပမာအားဖြင့်ဆိုရင်2019ခုနှစ်မှာရိုဟင်ဂျာတွေဘာတွေဖြစ်ပျက်ခဲ့တယ်လဲဆိုတဲ့ကိစ္စမှာမြန်မာနိုင်ငံအပြင်ဘက်မှာတရင်အချက်လက်အရင်းမြစ်တွေအများကြီးရှိနေပါတယ်။ကုလသမဂ္ဂအစိုးရခန္ဓာတွေမှာလည်းရှင်းရှင်းလင်းလင်းမှတ်တမ်းတင်ထားတာတွေရှိပါတယ်။ဒါကြောင့်တူရကီအာဏာပိုင်တွေအနေနဲ့ဒါတွေကိုအခြေခံပြီးဆက်လက်လှုပ်ဆောင်သွားနိုင်ပါတယ်။ဒီအချက်လက်အများစုကလည်းအပြစ်ကျူးလို့ကြောင်းသက်သေပြနေတာဖြစ်ပါတယ်။
ဒါပြင်မြန်မာနိုင်ငံမှာအာဏာသိမ်းပြီးကတည်းကဘာတွေဖြစ်ပျက်ခဲ့တယ်လဲဆိုတာကိုအသေးအချာမှတ်တမ်းပြုစုထားတဲ့နေရာမှာဆိုရှယ်မီဒီယာတွေမှာတင်ထားတဲ့အချက်အလက်တွေဒါမှကကုလသမဂ္ဂကလက်လန်းမီတဲ့သတင်းအရင်းမြစ်တွေကပါအတည်ပြုထားတာတွေဖြစ်တယ်လို့ Christopher Garnes ကပြောပါတယ်။ဒါဆိုရင် MAP ကတရားစွဲဆိုထားတဲ့အဓိကအချက်တွေကဘာတွေပါလဲ
And what our complaint centers on is torture.And we have given them very well documented evidence.
ကျွန်တော်တို့ရဲ့တိုင်ကြားချက်မှာအဓိကအချက်ကတော့ညှဉ်းပန်းနှိပ်စက်မှုဖြစ်ပါတယ်။ဒူရီအနာပိုင်တွေစီကိုတီးတန့်ညှဉ်းပန်းနှိပ်စက်မှုတွေအကြောင်းကောင်းကောင်းပြုစုထားတဲ့သက်သေအထောက်အထားတွေကိုကျွန်တော်တို့ပြရခက်ပြီးပါပြီ။ဒီလိုညှဉ်းပန်းနှိပ်စက်မှုတွေကိုအသုံးပြုတဲ့နေရာမှာလူပုဂ္ဂိုလ်တဦးချင်းစီမဟုတ်ဘဲကြဲကြဲပြန့်ပြန့်နဲ့စနစ်တကျဆောင်ရွက်တဲ့အကြောင်းသက်သေအထောက်အထားတွေကိုလည်းပြအပ်ထားတာပါ။ဘာကြောင့်လဲဆိုရင်ဒီအထောက်အထားတွေဟာနိုင်ငံတကာယာဇဝမှုအစင်သတ်မှတ်ချက်တွေနဲ့ကန့်ညီတဲ့အတွေ့အကြုံဖြစ်ပါတယ်
။အခုလိုမြန်မာဆီယာနာသိမ်းမှုမှာလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုတာနဲ့ပတ်သက်လို့တစ်ဖက်သက်ဆွဆွဲချက်တွေသာဖြစ်ပြီးနိုင်ငံရဲ့တည်ဆဲဥပဒေနဲ့အညီဆောင်ရွက်ခဲ့တာသာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုအခုလိုတုံ့ပြန်ပြောဆိုပါတယ
်။ကျွန်တော်ဒီမှာတော့လူခွင့်ရေးနဲ့ပတ်သက်လာပြီးရင်ကျွန်တော်တွေကဆီယာဥပဒေနဲ့အညီပဲဆောင်ရွက်ရည်ရရှိတယ်အဲလူခွင့်ရေးဆိုတဲ့နေရာမှာလည်းဒါလူတူချင်းအခွင့်အရေးပေါ့နော်ဒါကတချို့နေရာမှာတော့လူတူချင်းအခွင့်အရေးပေါ့အရေးကြီးတဲ့ဟာတွေရှိတာပေါ့လေတချို့နိုင်ငံတွေတချို့ဖွဲ့စည်းတွေမှာလည်းလူတူချင်းအခွင့်အရေးသလူအများစုရဲ့အခွင့်အရေးကိုကြည့်ရတာမျိုးရှိတာပေါ့ကျွန်တော်ပြောချင်တာလူခွင့်ရေးကိုဟိုချိုးပေါက်တယ်ဆိုတော့မြန်မာနိုင်ငံအနေနဲ့ပေါ့နော်ဒီဆွဆွဲချက်တွေကတော့ဒါပိန်းယုံပြီးဆွဆွဲတဲ့ဆွဆွဲချက်တွေကတော့အချိန်ကဒါလုံးဆောင်မိကြပဲဖြစ်ပါတယ်ဖြစ်ပေါ်နေကြပါဖြစ်ပါတယ်အမြန်မာနိုင်ငံအနေနဲ့မှာမြန်မာနိုင်ငံမှာကျွန်တော်တို့ဒါဒီနေရာဒီနေရာနဲ့အားတရားဥပဒေအရပုဂ္ဂိုလ်ကိုခုခံကောင်းဝယ်ပိုင်မျိုးရှိတယ်တရားဥပဒေအရတရားစီရင်စနစ်တွေအရတို့ကောင်းစွာလည်ပတ်လုပ်ဆောင်ရရှိတယ
်အခုလိုတူရကီတရားရေးဝန်ကြီးဌာနရဲ့ကင်တွယ်ဆောင်ရွက်ချက်ဟာမြန်မာနိုင်ငံမှာဆက်အာဏာသိမ်းပြီးနောက်ပိုင်းစစ်တပ်ရဲ့ကျူးလွန်မှုတွေကိုအခြားနိုင်ငံအာဏာပိုင်တခုကပထမဆုံးစုံစမ်းစစ်ဆေးနေတဲ့အမှုဖြစ်တယ်လို့ဂျွန်လာအစောပိုင်းကထုတ်ပြန်တဲ့ MAP ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ ်တူရကီအစိုးရဘက်ကတော့ဒါနဲ့ပတ်သက်လို့တစုံတရာထုတ်ပြန်ကြေညာတာမျိုးမတွေ့ရသေးပါဘူ
းသတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA American အသံရဲ့ဗုဒ္ဓနေ့မနေ့ပိုင်းအစီအစဉ်တွေကို line no meter 25 kHz 12113ည line no meter 40 kHz 0413ည line no meter 58 kHz 5805တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်ဆက်လက်ပြီးတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့လူမှုကွန်ရက်ပေါ်ကသတင်းတူများအမေရိကန်နိုင်ငံရေးမြင်ကွင်းချမှတ်စုကဘာတလောခီးသွားအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးသွားဖို့စီစဉ်ထားပါတယ်အခုပထမဦးဆုံးအနေနဲ့ကတော့လူမှုကွန်ရက်ပေါ်ကထူးခြားတဲ့သတင်းတွေကိုတင်ပြပေးပါမယ်ဒီအပိုင်းအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြီးများတဲ့3မိနစ်ဗီဒီယိုသတင်းလေးတွေကိုပြောပြချင်တာပါ။ပါရီမြို့တော်မှာကျင်းပတဲ့လက်နက်ကုန်စည်ပြောင်းပွဲမှာအထူးကယူကရိန်းတိုက်ပွဲကိုအသားပေးတဲ့လက်နက်တွေတွေ့ရပါတယ်။ရုရှားနဲ့တရုတ်နိုင်ငံအကြားမြစ်ဖြတ်တံတားတစ်စင်းဖွင့်လှစ်လိုက်ပါတယ်။ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြီးများတဲ့3မိနစ်သတင်းတူလေးတွေကိုမတ်အေးတန်တာကျော်ကစူးစီးပြောပြမှာပါ။
ဒီနိုင်ငံပါရီမြို့တော်အပြင်ပမာဇွန်လ13ရက်နေ့တနင်္လာနေ့ကလက်နက်ပြပွဲကျင်းပတော့ယူကရိန်းကစစ်ပွဲကိုရည်ညွှန်းပြသသလိုဖြစ်ပါတယ်။ပါရီမြို့တော်မြောက်ပိုင်းကယူရိုဆက်တရီလက်နက်ကုန်စည်ပြပွဲကပြကန်းတွေမှာတော့နိုင်ငံပေါင်း60ကစစ်နက်နဲ့မျိုးစုံတွေ့ရမှာပါ။တန်ချက်ကတင်ကားတွေအဝေးရင်းတန်ချက်ကကားတွေအဓိကယုံထိန်ကရိယာတွေနောက်ပြတ်တနက်တွေနဲ့ခဲယံမျိုးစုံကိုပြသထားပါတယ်။ယူကရိန်းပြကန်ပေးမှာတော့ American လက်နက်ထုတ်ကုမ္ပဏီ Lockheed Martin ကသူတို့ရဲ့တန်ချက်ကတင်ကားပြက် Javelin ဒုံးကျည်ကိုခက်ကြွကြွပြထားပါတယ်။ဒီလက်နက်ကပြီးခဲ့တဲ့ February 24ရက်နေ့မှာယူကရိန်းကိုရုရှားစတင်ကျူးကျော်စစ်ထိုးကြတဲ့ကရုရှားတပ်တွေကိုယူကရိန်းခုခံတဲ့နေရာမှာအဓိကကြတဲ့ကဏ္ဍကနေအသုံးပြုရတာဖြစ်ပါတယ်။ကြီးတပ်ဖွဲ့တွေအတွက်အကြီးဆုံးကမ္ဘာလက်နက်ပြပွဲကြီးကိုပြင်တက်ကအခုလိုကျင်းပနေချိန်မှာလက်နက်ရောင်းဝယ်ထုတ်လုပ်သူတွေရောနေပညာအစင်းနဲ့လက်နက်တွေအသုံးပြုနေတဲ့သူတွေရောထောင်ချီတဲ့ကတချို့ကတော့ဘာအဓိကလဲဆိုတာမမေ့မလျော့ပြောကြပါရစေ။ဒီနေ့ကယူကရိန်းစစ်ပွဲကအဓိကဖြစ်နေပါတယ်။စစ်ကြောင့်လည်းဒီစစ်ပွဲရဲ့အောင်မြင်တာပါ။ဒါမဲ့လည်းဒါပြောရမယ့်ကိစ္စမဟုတ်ဘူးလို့ဥရောပလက်နက်ထုတ်လုပ်သူတို့ကပြောပါရစေ။ဒီပြပွဲမှာအရင်နှစ်ကနဲ့မတူတာကတော့ရုရှားမပါဝင်တာပဲဖြစ်ပါတယ်။ရုရှားကကမ္ဘာမှာလက်နက်ထုတ်လုပ်ရောင်းချမှုဒုတိယအများဆုံးနိုင်ငံဖြစ်ပါတယ်။ဒီပွဲမှာဘောလ်တစ်နိုင်ငံတွေနဲ့ဥရောပအရှေ့ခြံနိုင်ငံတွေရဲ့ပြကန်းတွေကတော့လာရောက်သူ2-3ဆပုံများလာတာတွေ့ရပါတယ်။ပြပွဲမှာပါဝင်တဲ့ကုမ္ပဏီပေါင်း1,800လောက်ရှိပြီးတော့လောလောဆယ်အခြေအနေရတော့ယူကရိန်းအတွက်ခဲယမ်းတွေလွတ်တလောက်ထုတ်မပေးနိုင်သေးဘူးလို့ပြောကြပါတယ်။ရုရှားနိုင်ငံနဲ့တရုတ်နိုင်ငံကြားကုန်သွယ်မှုကုန်ပစ္စည်းစီးဆင်းမှုတိုးပွားလာဖို့ရှိတယ်လို့ရုရှားနိုင်ငံကအေပီလကပဲပြောသွားပြီးတော့2024ခုနှစ်မှာနှစ်နိုင်ငံကြားကုန်သွယ်မှုပမာဏဒေါ်လာတန်2.3 ဘီလီယံရှိမယ်လို့ဆိုပါတယ်။ဒီချိန်မှာပဲတရုတ်နဲ့ရုရှားနိုင်ငံကြားနယ်စပ်ဖြတ်တရားတစ်စင်းကိုရုရှားအရှိပြားဒေတာမှာဇွန်လ10ရက်နေ့ကဖွင့်လှစ်လိုက်ပါတယ်။ရုရှားကဗလာကာဗီရှန်စ်မြို့နဲ့တရုတ်နိုင်ငံဟေဟာမြို့ကြားအမောမြစ်တရုတ်ခေါ်ဟေးလုံကျဲမြစ်ကိုဖြတ်တန်းပြီးဖောက်လုပ်တာဖြစ်ပါတယ်။တရားက1ကီလိုမီတာ guide 1000ကျော်လေးပဲရှိလျက်ပြီးတော့ဒေါ်လာ342တန်အကုန်ကြခံတိဆောက်ထားတာပါဒီနေ့ကြွေးပြတဲ့ကဘာကြီးမှာဒီတရားကရုရှားနဲ့တရုတ်ပြည်သူတွေကြားချစ်ကြည်ရေကိုဖော်ဆောင်ပေးနေပါတယ်လို့ရုရှားအရှိပြားဒေတာတာဝန်ခံကပြောပါ
တယ
်ဒီတရားကရုရှားနဲ့တရုတ်ကြားကုန်သွယ်မှုကိုမြင့်တင်ပြီးတော့တန်နိုင်ငံကိုပို့ပြီးနီကက်စီအောင်လုပ်ပေးလိမ့်မယ်တရားကနှစ်စဉ်ကုန်ပစ္စည်းတန်တန်းကျော်ပို့ပြီးကုန်သွယ်နိုင်အောင်လုပ်ပေးနိုင်ပါလိမ့်မယ်လို့ရုရှားကပြောပါတယ်။ဒီတရားကို2016ခုနှစ်ထက်ကသူတို့စတင်ဆောင်လုပ်ခဲ့ပြီးတော့2020မှာဖွင့်လှစ်ရမှာဖြစ်ပေမဲ့လည်းကိုဗစ်ကကြောင့်နှောင့်နှေးပြီးတော့အခုမှဖွင့်လှစ်နိုင်ခဲ့တာဖြစ်ပါတယ်ရှင်။ထိုင်းနိုင်ငံမှာတရားဝင်ရောင်းချခွင့်ပြုလိုက်တဲ့ဆေးကြောစိုင်မှာဆေးကြောဝယ်ဖို့တန်းစီနေကြတာပါ။ထိုင်းနိုင်ငံကဆေးကြောစိုက်ပျိုးမှုနဲ့ရောင်းချမှုကိုတရားဝင်ခွင့်ပြုပြီးတော့ရာသီဥတုမမြောက်တဲ့အခြေအနေကိုဖန်တီးပေးတဲ့ပထမဆုံးအာရှနိုင်ငံဖြစ်ပါတယ်။ဇွန်လ9ရက်နေ့မှာဒီဆိုင်ဆောက်ဖွင့်တော့ဆိုင်မဖွင့်ခင်ညကလေးကလူတွေလာပြီးတော့တန်းစီခဲ့ကြပါတယ်။ အခုလိုစေးကြောက်ကိုတရားဝင်ခွင့်ပြုလိုက်လို့ကိုကြောင့်ခိုးဝယ်ဝယ်ရတယ်လို့စေးကြောက်ရဲ့အရေးသွေးစိတ်ပူစရာမရှိတော့ဘူးလို့ရော်တီပွန်ဒက်ကောက်ကပြောပါတယ
်။ဒီပမာ3:40ဖြစ်ပါနောက်လို့မေးမှာလေငန်းကောင်းပါလေခေါင်းပါအာနာမ်လောက်ပါမှာ
စေးကြောက်ရောင်းတဲ့ Highland Cafe မှာလူတန်းရှည်ကြီးဖြစ်နေပြီးတော့အဲ့ဆိုင်မှာကဘတ်450ဒေါ်လာနဲ့ဆိုရင်ဒေါ်လာ73ဒေါ်လာကစပြီးတော့ဘတ်2100ဒေါ်လာနဲ့ဒေါ်လာ60လောက်ထိပေးရတဲ့စေးကြောက်အမျိုးအစားစုံရနိုင်ပါတယ်။တရားဝင်ရောင်းချသုံးစွဲခွင့်ပြုတဲ့စေးကြောက်ပြင်းအားကိုထိန်းချုပ်လိုက်ခြင်းအပြင်ဒီလိုအပြော်သုံးစေးကြောက်ကိုမူရည်စေဝါအဆင့်ထိမရအောင်ထိန်းချုပ်နိုင်ဖို့တာဝန်ရှိသူတွေကရည်ရွယ်လှုံ့ဆော်ပါပါစေးကြောက်ထက်မှာစိတ်ကြွတဲ့3.2%ခိုင်နှုန်းထက်ပိုပြီးတော့ပါဝင်ခွင့်မပြုဘဲနဲ့စေးကြောက်တောက်ပြီးတော့ကောင်းနေတယ်ဆိုတဲ့အဆင့်ထိမရောက်ဖို့ထိန်းချုပ်ထားပါတယ်အဲ့ဒါကိုမှဖောက်ဖျက်ရင်တော့ထောင်နဲ့တွင်ငွေတန်းနဲ့ချခံရနိုင်ပါလိမ့်ရှင်ဩစတြေးလျကသတင်းတင်ပြသူအရန်ပြောသွားရတာကတော့ဩစတြေးလျဘောလုံးပွဲဆော့ကရီဆော့ဖွဲ2022 FIFA ကမ္ဘာဖလားခြေစစ်ပွဲအောင်သွားလို့ဖြစ်ပါတယ်။ဇွန်လ14ရက်နေ့အင်္ဂါနေ့ကဩစတြေးလျနိုင်ငံ Melbourne Federation Square မှာကျင်းပတဲ့ဩစတြေးလျနဲ့ပီရူကစားပွဲမှာဩစတြေးလျအနိုင်ရတော့ ABC သတင်းဌာနရုပ်သံလွင်သတင်းထောက်တိုနီအာမ်စထရောဘေးကဘောလုံးပရိသတ်တွေနဲ့အတူလုံးမြင့်တန်ကြားမှာသတင်းတင်ပြရင်းနဲ့ဝမ်သာအားရအော်ဟစ်ခုံပေါင်းမိသွားတာပါ။လာတီစိတ်လှုပ်ရှားပျော်ရွှင်ရတာကလည်းအကြောင်းရှိပါတယ်။ဩစတြေးလျကဆော့ကရူးစတင်ကပီရူအသင်းကိုပယ်နတီကန်နာမှာမှနိုင်သွားတာပါ။ပထမအချိန်ပုံမှန်ကစားတဲ့ချိန်မှာတော့တစ်ဖက်တစ်ဖက်ဂိုးမရှိသေးသေးဖြစ်နေပြီးတော့နောက်ပယ်နတီကစားတော့ဩစတြေးလျအသင်းက5ဂိုး၄ဂိုးနဲ့နိုင်သွားတာဖြစ်ပါတယ်။ဒါတော့သူတို့အသင်းကမ္ဘာဖလားဘောလုံးပွဲမှာအုပ်စုတွေကနေပြီးပြင်သစ်ဒိမတ်တူနီရှားတို့နဲ့ကစားရမှာပါ။2022ခုနှစ်အတွက်ကမ္ဘာဖလားဘောလုံးပွဲတွေကကာတာနိုင်ငံမှာနိုဝင်ဘာလ22ရက်နေ့ကနေဒီဇင်ဘာ18ရက်နေ့ထိကျင်းပတော့မှာဖြစ်ပါရဲ့ရှင
်မအေးတန်တာကြော်ပြောပြသွားတာပါခင်ဗျာဆက်လက်ပြီးတော့အမေရိကန်နိုင်ငံရေးအကြောင်းကိုပြောပြပါအောင်မယ်အမေရိကန်ပြည်ထောင်စုမှာပြီးခဲ့တဲ့နှစ် January လ6ရက်လွှတ်တော်ကိုဝေရောက်စီးနင်းမှုနဲ့ပတ်သက်ပြီးအများပြည်သူရှေ့ကြားနာပွဲမှာဒီကနေ့တင်းနှင်းလာနေဒီကမှာခင်ဗျာတနင်္လာနေ့တုန်းကလွှတ်တော်မှာဆက်လက်ကျင်းပပါတယ်ဒီရေခင်းမှာသမ္မတဟောင်းဒေါ်နယ်ထရန့်ရဲ့အခမ်းအနားကိုအာယုံဆိုင်မဲ့ပုံရှိနေပါတယ်ကိုသိန်းထိုင်ဦးကဆက်လက်ပြောပြပါလိမ့်မယ်ခင်ဗျာ
အခုအချိန်ထိတော့လွှတ်တော်စီနင်းခံရမှုကြားနာစစ်ဆေးတဲ့ကော်မတီဖွဲ့ဝင်တွေကသမ္မတဟောင်းဒေါ်နယ်ထရန့်ဘက်က2020နိုဝင်ဘာရွေးကောက်ပွဲမှာသူပဲအနိုင်ရခဲ့တာဆိုပြီးတစ်ဖက်သက်ငင်းကုန်ဆက်ပြောနေတဲ့အပေါ်မှာပဲဖြစ်တည်နေကြတာပါလွှတ်တော်ဝင်ရောက်စီးနင်းတဲ့ဖြစ်ရပ်မပေါ်ခင်လေးမှာသမ္မတဒေါ်နယ်ထရန့်ကအခုလိုပြောခဲ့ပါတ
ယ်အပြင်းထန်ဆုံးတိုက်ပွဲဝင်ရမယ်ပြင်းပြင်းထန်ထန်မတိုက်ဘူးဆိုရင်နောက်မှခင်ဗျားတို့အတွက်တိုင်းပြည်ဆိုတာရှိတော့မှာမဟုတ်ဘူ
းပါတီနဲ့စလုံးကဖွဲ့စည်းထားတဲ့စုံစမ်းစစ်ဆေးရေးကော်မတီဖွဲ့ဝင်ဒီမိုကရက်လွှတ်တော်အမတ်ဒူးဖြစ်တဲ့အာဒမ်ရှရစ်ကတော့ABC ရုပ်သံကိုတင်းငွေနေကအခုလိုပြောပါတယ်
The evidence is very powerful that Donald Trump
တတိယထောက်ထားတွေကသိခိုင်းမှာပါတယ်ရွေးကောက်ပွဲနေ့အပြီးနောက်ပိုင်းရေတွက်တဲ့မဲတွေဟာစိတ်မချရဘူးဆိုပြီးရွေးကောက်ပွဲမတိုင်ခင်ကတည်းကထရန့်ကလိန်ညာပြောဆိုခဲ့တာပါရွေးကောက်ပွဲပြီးတဲ့အထိလဲဆက်လိန်ညာနေခဲ့တဲ့အတွက်လူအုပ်နဲ့လူစုလူဝေးနဲ့လွတ်တော်ကိုတိုက်ခိုက်တဲ့အထိဖြစ်လာခဲ့တာပ
ါအခင်းဖြစ်ပေါ်ခဲ့တဲ့နေ့အကြောင်းပြန်ပြောတဲ့အခါမှာသမ္မတဒေါ်နယ်ထရန့်ဘက်ကသူ့ကိုထောက်ခံသူတွေရဲ့အကြမ်းဖက်လုပ်ရအပေါ်မှာဘာမှမတုံ့ပြန်ပဲနေနေခဲ့တဲ့ဆိုပြီးလွှတ်တော်အမတ်တွေကပြစ်တင်ပါလေ။ရွေးကောက်ပွဲရလဒ်ကိုဖျက်ပေးဖို့မကြေညာဘူး။ဒုသမ္မတဟောင်းမိုက်ပန့်စ်ကိုဆန္ဒပြသူတွေကတောင်းဆိုခဲ့ပြီးမိုက်ပန့်စ်ဘက်ကပြက်ပြက်သားသားမလုပ်ဘူး။ရွေးကောက်ပွဲရလဒ်ကိုလွှတ်တော်မှာကြေညာခဲ့ပြီဆိုရင်ဒုသမ္မတဟောင်းမိုက်ပန့်စ်ကိုရေးယူပါကျိုးစင်တင်မာလွှတ်တော်မှာဆန္ဒပြသူတွေကအော်ဟစ်ခဲ့ကြပါလေ။လက်စ်ချီနီယာစုံစမ်းစစ်ဆေးကော်မတီမှပါတဲ့Republican မတ်တီတဲကတယောက်ပါသူကချမ်းသာပွဲမှာအခုလိုပြောပါလေ
President Trump was yelling and quote really
သမ္မတ Trump ကိုယ်တိုင်အော်ဟစ်ကြီးမောင်းနေခဲ့ပါတယ်အကြမ်းဖက်မှုတွေရက်ဆိုင်သွားအောင်သူ့ဘက်ကဒီထက်ပိုပြီးလှုပ်ဖို့လိုတယ်ဆိုတာမျိုးပြောတဲ့အကြံပေးတဲ့သူတွေကိုသူတို့အဆိုအရအကြီးကျယ်စိတ်ဆိုးနေတယ်လို့ပြောပါတယ်အတိတ်ကယုံမှာပါဝင်ဆန္ဒပြကြတဲ့သူတွေကဒုသမ္မတ Mike Pence ကိုကြိုးစင်တင်ဖို့အော်နေကြတာကိုလည်းသိပါတယ်သမ္မတဘက်ကသူ့သဘောထားကိုပြောတဲ့အခါသူ့ကိုထောက်ခံသူတွေမှာလည်းမှန်ကန်တဲ့အတွေ့အမြင်တွေရှိတယ်ဆိုတာမျိုးပြန်ပြောတယ်လို့ပြောပါတယ်။ My fans ကိုအရေးယူဖို့ကိစ္စကသူတို့အဆိုအရဒါဟာထိုက်တန်တယ်ဆိုတာမျိုးသမ္မတဘက်ကပြောခဲ့တာကိုပြန်ပြောကြပါတယ်။
Republican Party ကအခြားမတ်တွေဟာသမ္မတဟောင်းဒေါ်နယ်ထရန့်ရဲ့မယိုးသားတဲ့လုပ်ရပ်အပေါ်မှာစန့်ကျင်ရည်တည်ဖို့လိုလိုလားလားမရှိကြဘူးဆိုပြီးသူ့ရဲ့လုပ်ဖို့ဂိုင်ဘက် Republican အမတ်တွေကို list ချင်နေကဝေဖန်ပါတယ်။တခြား Republican Party ဝင်အမတ်တချို့ကတော့ခြေကိုပဲဆက်ပြီးတော့သွားကြဖို့ပြီးခဲ့တဲ့အတိတ်ကိုပြန်လှန်မနေကြတော့ဘူးပြောဆိုနေပါတယ်။ Nebraska ပြည်နယ် Republican လွှတ်တော်အမတ် Don Bergon က NBC ရုပ်သံကိုတင်းကုန်နေတဲ့အခုလိုပြောပါတယ
်။ I look at this way, he is already left.I think we should be looking more forward.
ကျွန်တော်ကဒီလိုမြင်ပါတယ်။ Trump လည်းမရှိတော့ဘူး။ဒီကိစ္စမှာရှေ့ကိုပဲဆက်ပြီးကြည့်ကြဖို့လိုပါလိမ့်မယ်လို့မြင်ပါတယ်။ဒါပေမဲ့သမရဟောင်းနဲ့ပတ်သက်ပြီးဘလို့အထောက်အထားတွေထွက်ပေါ်လာမယ်ဆိုတာကိုကျွန်တော်တို့ကြည့်ဖို့လိုပါတယ်။သူလုပ်ခဲ့တာဘာတွေမှားခဲ့တယ်လဲကျွန်တော်တို့ထုတ်ဖော်ပြောပါမယ်။သူ့ဘက်ကလည်းမချွေးမချံထုတ်ပြောဖို့လိုပါတယ်။တရားတပောင်ကိစ္စပြောရရင်တော့ကျွန်တော်ဒါကိုရုံရုံကြည်ကြည်သိပ်မရှိပါဘူး။ကျွန်တော်ရှေ့နေတယောက်လည်းမဟုတ်ပါဘူး။
ကျန်းမာစစ်ဆေးပွဲမှာလွှတ်တော်လုံခြုံရေးအရာရှိတူဖြစ်တဲ့ Caroline Edwards ကသူ့ဘဝရဲ့မမေ့နိုင်တဲ့အဖြစ်အပျက်2020ခုနှစ်ဇန်နဝါရီလ6ရက်လူရိအွန်လိုက်ကျင်းလိုက်လွှတ်တော်ရဲ့ဝင်ပြေးတက်ခတ်ခဲ့တဲ့ဖြစ်ရပ်ကိုအခုလိုပြန်ပြောပြသွားပါမယ
် What I saw was just a war scene. It was
စမမြင်ခဲ့တာကစစ်ပွဲထဲမှာရောက်နေတဲ့မြင်ကွင်းမျိုးပါ။ရုပ်ရှင်တွေထဲမှာတွေ့ရတဲ့မြင်ကွင်းမျိုးပါ။ကိုတောင်မှမယုံနိုင်ပါဘူး။လုံခြုံရေးအရာရှိတွေကအဲ့မှာရှိနေပါတယ်။သူတို့တွေကသွေးတန်ရဲရဲထန်ရတွေရနေပါတယ်။သူတို့တာဝန်ကိုစက်မထမ်းဆောင်နိုင်တော့ပါဘူး။သူတို့တွေကကျမတငယ်ချင်းတယောက်ဆိုရင်မျက်နာတစ်ခုလုံးသွေးတွေရဲနေတာပဲ။သွေးတန်ရဲရဲနဲ့လူတွေကြားမှာကျမပြေးလွှားနေခဲ့တာပါ
။အမေရိကန်လွှတ်တော်ဝင်ရောက်စီးနင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးအခုထိတော့လူပေါင်း800ကျော်ကိုဖမ်းဆီးထားပါတယ်။သမ္မတဟောင်းဒေါ်နယ်ထရန့်ကတော့ဒီလွှတ်တော်စုံစမ်းစစ်ဆေးရေးကော်မတီဟာနိုင်ငံရေးဆွဲနဲ့ဖွဲ့ထားတဲ့အုပ်စုတစုသာဖြစ်တဲ့ဆိုပြီးသတ်မှတ်ပြောဆိုနေပါတယ်။လွှတ်တော်ဝင်ရောက်စီးနင်းမှုဟာသမ္မတဂျိုးဘိုက်ဒန်အမေရိကန်ပြည်ထောင်စုရဲ့46ရောက်မြောက်သမ္မတအဖြစ်ကျန်းသစ္စာချိန်ဆကနီးနှစ်ပတ်လိုမှာပေါ်ပေါက်ခဲ့တာပါခင်ဗျာကျွန်တော်သိထားယူပ
ါအမေရိကန်နိုင်ငံရေးအကြောင်းကိုသိထားယူပြောပြသွားတာပါ VOA ရဲ့ဗုဒ္ဓဟူးနေ့မနေ့ဖက်အတန်လွင့်စီစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြေထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမင်းမြန်ကန်တို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Utelsat 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ် Facebook စာမျက်နှာလိပ်စာက facebook.com/va.bamis.news ဖြစ်ပါတယ်မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီเนาะ
ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးပါအောင်မယ်အခုတော့မြင်ကွင်းချက်မှတ်စုအစီအစဉ်ကိုတင်ဆက်ပါမယ်အခုကြဘတ်စင်ကဏ္ဍတစ်ခုမှာတော့မြန်မာနိုင်ငံမှာဆေးအာဏာသိမ်းပြီးနောက်အခု2022ခုနှစ်မေလကုန်ပိုင်းအထိဆိုလို့ရှိရင်နိုင်ငံအနှံ့လက်နက်ကိုင်ပဋိပက္ခတွေကြောင့်မိရှုဖြစ်စည်းခံရတဲ့နေအိမ်အဆောက်အုံပေါင်း 22,000 ကျော်ရှိလာပြီဖြစ်ပါတယ်အသေးစိတ်ကိုတော့အချက်အလက်တွေကိုစုသီးပြီးတော့မဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာကမြင်ကွင်းချက်မှတ်စုဖြစ်တင်ပြပေးထားပါတယ်
သိမ်းပြီးနောက်ပိုင်းလက်နက်ကိုင်ပြည်ပခါတွေကြောင့်မိရှုဖြက်စီးခံရတဲ့နေအဆောက်အအုံ 22,200 ကျော်ထက်မနည်းရှိရပါတယ်2022ခုနှစ်မေလတလထဲမှာနေအဆောက်အအုံ 9,662 လုံးထက်မနည်းမိရှုဖြက်စီးခံခဲ့ရပါတယ်ဧပြီနဲ့မေနှစ်လပေါင်းတွက်ရင်တော့နေအဆောက်အအုံ 14,594 လုံးထက်မနည်းဖြက်စီးဆုံးရှုံးခဲ့ရပါတယ်
ရှုခံရမှုကစကိုင်းတိုင်းအတွင်းအများဆုံးဖြစ်ခဲ့ပြီးနေအိမ်အဆောက်အအုံ 15,500 ကျော်ထက်မနည်းရှိခဲ့ပါတယ်။မကွေးတိုင်းမှာလည်းနေအိမ်အဆောက်အအုံ 4,800 ကျော်မိရှုဖြစ်စီခံခဲ့ရပါတယ်။မန္တလေးတိုင်းနဲ့ကယားပြည်နယ်အပါအဝင်ကြံသေးတာတွေမှာလည်း 1,940 ကျော်ဖြစ်စီခံခဲ့ရပါတယ်။နိုင်ငံနဲ့မိရှုဖြစ်စီခံရမှုအားလုံးရဲ့80ရာခိုင်နှုန်းနီးပါးကစကိုင်းတိုင်းအတွင်းဖြစ်ခဲ့တာပါ။စကိုင်းတိုင်းအတွင်း32မြို့နယ်ရှိတဲ့အထက်28မြို့နယ်ကနေအဆောက်အအုံတွေမိရှုဖြစ်စီခံခဲ့ရပါတယ်။ရွှေဘုံမှာဆိုရင်မြို့နယ်တစ်ခုထဲမှာနေအိမ်အဆောက်အအုံ 3,300 ကျော်မိရှုဖြစ်စီခံခဲ့ရပြီးအများဆုံးဖြစ်ခဲ့ပါတယ်။ဒီ28ရက်က25ရက်အတွင်းကလည်းရောင်မြို့နယ်ကကြေးရွာ28ရွာမှာနေအိမ်အဆောက်အုံ393လုံးထက်မနည်းမိရှုခံခဲ့ရပါတယ်။ဒီကြေးရွာတွေဟာဒေသခံကာကွယ်တပ်တွေအဓိကလှုပ်ရှားနေတဲ့နေရာတွေဖြစ်တယ်လို့သိရပါတယ်။မင်းတန်းကြေးရွာမှာဆိုရင်ဘာသာရေးအဆောက်အုံတွေအပါအဝင်နေအိမ်အဆောက်အုံ100ကျော်ကိုတစ်ပတ်အတွင်းဆုံးရှုံးခဲ့ပါတယ်။မြောင်ဒေသခံကာကွယ်တပ်ကောင်းဆောင်ရဲ့စာတီးဖြစ်တဲ့မဲမတော်ကြေးရွာလဲခုနှစ်ကြိမ်ထက်မနည်းမိရှုခံခဲ့ရပါတယ
်။မြင်ွေးကြံမတ်စုအစီအစဉ်ကိုကြည့်ရှုနားတော်ဆင်ခဲ့ရတာပါဆက်လက်ပြီးတော့အချက်လက်တွေကိုစုစည်းတင်ပြတဲ့ VOA ရဲ့ Polygram အစီအစဉ်ကိုတင်ဆက်ပါဦးမယ်။ကမ္ဘောဒီးယားနိုင်ငံမှာတရုတ်အသုံးဖို့စစ်မြေအခြေခိုက်စခန်းပြုပြင်နေတယ်လို့အမေရိကန်ပြည်ထောင်စုကဝါရှင်တန်ပို့သတင်းစာမှာဖော်ပြပါတယ်။တရုတ်ကတော့ဒါကိုညှဉ်းဆဲပြီးအစအဦးပြုပြင်တာဖြစ်ကြောင်းကမ္ဘောဒီးယားကိုတတ်မဲ့ကူညီတာဖြစ်တယ်လို့ပြောဆိုပါတယ်။ဒီအချက်လက်တွေဟုတ်ပါသလား။အချက်လက်တွေကိုအခြေခံပြီးအမှားမှန်အတည်ပြုထားတဲ့ VOA ရဲ့ Polygram ရုပ်ပြအသံမှာစမ်းစစ်ထားပါတယ်။
ကျောက်ဆိုရဟာကမ္ဘောဒီးယားနိုင်ငံမှာရေးတဲ့စခန်းတစ်ခုလှုပ်ဝဲဆောက်လုပ်နေတယ်လို့ Washington Post သတင်းစာမှာဇွန်လ6ရက်နေ့ကဖော်ပြပါတယ်။ကမ္ဘောဒီးယားနိုင်ငံ RM ရေးတဲ့စခန်းကိုတရုတ်အစိုးရကငွေကြေးအကုန်ကျခံပြီးတော့ပြန်ပြုပြင်နေတယ်လို့သတင်းမှာဖော်ပြထားပါတယ်။တရုတ်အစိုးရဟာဒီရေးတဲ့စခန်းရဲ့တစိမ့်တည်းတောက်ကိုတည်တံ့အသုံးပြုခွင့်ရမယ်လို့အနောက်တိုင်းအရာရှိတွေကကိုးကားပြီးတော့သတင်းမှာရေးထားပါတယ်။တရုတ်နိုင်ငံသားရေးဌာနပြောခွင့်ရသူဂျောက်လီချန်ကတော့ဒီသတင်းကိုပယ်ချပါတယ်။ကမ္ဘောဒီးယားဖွဲ့စည်းပုံအခြေခံဥပဒေအရကမ္ဘောဒီးယားမြေပေါ်မှာနိုင်ငံသားစစ်အခြေစိုက်စခန်းထားခွင့်မပေးပါဘူး။ရေတဲ့စခန်းပြုပြင်မွမ်းမံတာကပင်လယ်ရေချောင်းလုပ်ငန်းဆောင်တာတွေထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့ပင်လယ်ပြင်ဒုစရိုက်မှုတွေတားဆီးနိုင်ဖို့ကမ္ဘောဒီးယားရေတဲ့စွမ်းအင်မြင့်တင်တဲ့အနေနဲ့လှုပ်ဆောင်တာဖြစ်တယ်လို့ပြောပါရစ်။ဒါအထင်မြင်မှားအောင်လုပ်တာပါ။တကယ်တမ်းမှာအဲ့ဒီစခန်းတချို့အပိုင်းတွေကတရုတ်အသုံးပြုဖို့ဖြစ်တယ်လို့တရုတ်အစိုးရအရာရှိတွေကအတည်ပြုခဲ့ကြောင်း Washington Post ကပြောပါတယ်။တောင်တရုတ်ပင်လယ်မှာတရုတ်တို့ရဲ့အတင်းကာရနယ်မြေပိုင်နဲ့စိုးမိုးမှုလုပ်ရက်တွေကြောင်းကမ္ဘောဒီးယားကတရုတ်စစ်စခန်းတွေအမေရိကန်နဲ့အနောက်နိုင်ငံတွေကစိုးရိမ်နေတာနှစ်တော်ကြာပါပြီ။ RM စစ်အခြေစိုက်စခန်းကိုတရုတ်ကိုတည်ထောင်အသုံးပြုခွင့်ပေးတယ်ဆိုတဲ့သဘောတူညီမှုမူကြမ်းတစ်ခုကို2019ခုနှစ်က Wall Street Journal မှာဖော်ပြမှုပါတယ်။ဒီသဘောတူညီချက်အရတရုတ်ကဒီစခန်းကို230အသုံးပြုခွင့်ရမယ်။အဲဒီနောက်10နှစ်တိုင်းမှာတက်တန်းတိုးခွင့်ရမယ်လို့သဘောတူညီချက်မှာပါရှိပါတယ်။မနေ့ကတော့ကမ္ဘောဒီးယားကာကွယ်ရေးဝန်ကြီးချီအဗန်ကဒီအခြေစိုက်စခန်းကိုပြုပြင်တာမှာတရုတ်ကအကူအညီပေးတယ်။နောက်ွယ်မှာတခြားဘာသဘောတူညီချက်မှတော့မပါဘူးလို့ပြောထားပါတယ်။
အခုလို့အမှားမှန်မသိကြတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးအချက်အလက်တွေနဲ့အတည်ပြုသိရှိခြင်းနဲ့ဆိုရင်တော့ VOA ရဲ့ Polygraph ဝက်ဆာမျက်နှာမှာ polygraph.info မှာတွားရောက်ကြည့်ရှုနိုင်ပါတယ်ခင်ဗျာ။အခုဆက်လက်ပြီးတော့ကမ္ဘာတစ်လောက်ခီးသွားအစီအစဉ်ကိုတင်ပြပါမယ်။တက်ရှိတတ္တဝါတွေစင်ကဲပြောင်းလဲတယ်ဆိုတာကိုလေ့လာဖော်ထုတ်ခဲ့တဲ့သဘာဝလောကပညာရှင်ကြီး Charles Darwin လွန်ခဲ့တဲ့ နှစ်200လောက်ကသွားလာခဲ့တဲ့ဘရာဇီးနိုင်ငံကနေရာတွေကိုကဘာလက်ခီးသွားတွေသွားလို့ရနေရပဲသွားလို့ရနေပါပြီ Charles Darwin ရဲ့ Beagle Diary ဆိုတဲ့စာအုပ်ထဲမှာရေးသားထားတဲ့ဘရာဇီးနိုင်ငံက Rio de Janeiro ပြည်နယ်တလွားကနေရာတွေကိုမဆုမြတ်မွန်ကကဘာတလွားခီးသွားအစီအစဉ်ကနေအတူတူကြည့်အောင်လားခင်ဗျာ
တရိတ်ဆန်တဲ့အပင်တွေရဲ့သဘာဝကိုစိတ်ဝင်စားလာတဲ့ Charles Darwin တယောက်1832ခုနှစ်တုန်းကဘရာဇီးနိုင်ငံအရှေ့တောင်ပိုင်းမှာရှိတဲ့ Rio de Janeiro ပြည်နယ်တလွားကိုမြင်းစီးသွားပြီးအဲ့ဒီဒေသကတက်ရှိရဲ့အကြောင်းလေ့လာမှတ်တမ်းတင်ခဲ့ပါတယ်။အသက်24နှစ်အရွယ် Darwin ရဲ့အဖွဲခီးသွားခဲ့တဲ့မှတ်တမ်းတွေကိုသူ့ရဲ့ Beagle Diary ဆိုတဲ့စာအုပ်ထဲမှာရေးသားထားပါတယ်။အဲ့ဒီတုန်းကသူသွားခဲ့တဲ့နေရာတွေကို Federal University of Rio de Janeiro Brazil တက္ကသိုလ်ကအထူးအကျလမ်းကြောင်းပြန်ဆွဲထားပေးတဲ့အတွက်ဒါဝင်ရဲ့ခြေရာအတိုင်းခီးသွွားခြေရာကောက်ခြင်းသူတွေသွားပြီးတိလာလို့ရနေပါပြီ။ခြေချင်းတောင်တဲ့ဝါသနာပါသူတွေ၊ဆက်ဘင်းစီးဝါသနာပါသူတွေအတွက်ခီးသွွားလုပ်ငန်းတွေကလည်းခီးစဉ်တွေဆွဲပြီးသွားလာနိုင်အောင်လို့လုပ်ထားကြပါတယ်။ဒါကြောင့်တစ်ချိန်လုံးက Charles Darwin မြင်းနဲ့ခီးသွွားလာခဲ့တဲ့နေရာတွေကိုကိုယ်တိုင်သွားရောက်ပြီးသူတိလာခဲ့တယ်လို့အဲ့ဒီဒေတာကတစ်ပင်ပေါ်မှာနေတဲ့ဖားကလေးတွေ Hummingbird ဗတုံးနှက်ကလေးတွေအပါအဝင်ထူးခြားတဲ့တက်ရှိတဲ့တဝါတွေနဲ့တဘာဝလောကကိုလေ့လာနိုင်ကြမှာဖြစ်ပါတယ်။
Porque aqui é bastante verde, né? Porque nós estamos passando por debaixo da Mata Atlântica.
ဒီနေရာကတိတ်ကိုစိမ့်လန်းစုပြတာကိုသတိထားမိပါလိမ့်မယ်။အတ္တလန္တိတ်တော်တွေကြားမှာရှိတာမလို့သဘာဝအလှတွေနဲ့ပြည့်နေပါလိမ့်။ဒါကြောင့်လဲဒါဝင်ကဒီနေရာကိုတိတ်ကိုစိတ်ဝင်စားခဲ့တာပါ။သူ့ရဲ့1832ခုနှစ်ခီးသွွားဒဏ်ရာရီထဲမှာဒီဒေသအကြောင်းတွေကိုထူးထူးခြားခြားမှတ်တမ်းတင်ရေးသားခဲ့တာပါ
။ဒါဝင်သွားခဲ့တဲ့လမ်းအတိုင်းပြန်ပြီးတော့ခြေရာကောက်ထားတဲ့လမ်းခီးတစ်လျှောက်လုံးမှာသူနဲ့ပတ်သက်တဲ့အဖတ်သားတွေကိုမြင်ရမှာဖြစ်ပါတယ်။ဒီဒေသကအင်းဆက်ပိုးမွှားတွေကိုဒါဝင်ကအသေးချာလေ့လာမှတ်သားမှတ်တမ်းတင်ခဲ့တာမို့အခုဒါဝင်နျူကလ িয়াস လို့နာမည်ပေးထားတဲ့စင်တာမှာသဘာဝလောကပညာရှင်ကြီးလေ့လာခဲ့တဲ့အတိုင်းအင်းဆက်ပိုးမွှားတွေတရိတ်ဆန်တွေကိုလေ့လာနိုင်ဖို့အတွက်ဇီဝဗေဒပညာရှင်တွေကအသိပညာတွေကိုဆက်လက်လက်ဆင့်ကမ်းပေးနေကြပါတယ
် Nós temos uma biodiversidade muito grande aqui e poucos conhecem né?
ဒီနေရာမှာတက်ရှိမျိုးကွဲမျိုးစုံရှိရဲဆိုတာသိရတူနေပါတယ်။ကျမတို့ကအကောင်တွေကိုရုပ်လုံးသွင်းပြီးမတူကွဲပြားတဲ့တံတားတွေနဲ့သဘာဝပတ်ဝန်းကျင်အကြောင်းအသိပညာပေးနေပါတယ်
။ဒီဒေသမှာရှိတဲ့တက်ရှိတံတားတွေကိုအနီးကပ်အသေးစိတ်မြင်နိုင်ဖို့ပကတိရုပ်လုံးပြန်သွင်းထားကြတာပါ။ Charles Darwin ရဲ့တက်ရှိတွေစင်ကဲပြောင်းလဲမှုဖြစ်စဉ်မှတ်တမ်းတွေမှာလည်းဒီအကောင်တွေရဲ့အကြောင်းတွေကိုမှတ်တမ်းပြုစုထားပါတယ်
။ Uma das observações dele foi
Darwin ရဲ့လေ့လာမှုတွေထဲမှာတီဗီဗီကတောင်တန်းဒေသမှာရှိတဲ့အင်းဆက်ပိုးမွားမျိုးစုံအကြောင်းလည်းပါပါတယ်
။တစ်ပင်တွေ၊တရိတ်ဆန်တွေစားတဲ့သက်ရှိတွေအကြောင်းတိတ်ကိုစိတ်ဝင်စားတဲ့အင်္ဂလိပ်လူမျိုး Charles Darwin အတွက်ဘရာဇီးနိုင်ငံကအမြဲတမ်းသစ်တော်တွေကြားမှလိလစရာတွေမကုံနိုင်အောင်ဖြစ်ခဲ့တာပါ။တဘာဝနဲ့ပတ်သက်တဲ့သူ့ရဲ့ theory တွေကဘရာဇီးမှာလိလခဲ့တဲ့လိလမှုတွေ၊စူးစမ်းမှုတွေအပေါ်အများကြီးထွန်းမှုမှုရှိခဲ့တယ်လို့ Darwin နဲ့ဘရာဇီးဆိုတဲ့စာအုပ်ကိုရေးသားသူစာရေးဆရာကယုံကြည်ပါတယ်။
Ele faz uma longa viagem, né, a cavalo por Rio de Janeiro, Niterói, Maricá, Cabo Frio,
Itaboraí. Rio de Janeiro, Niterói, Maricá, Cabo Frio, Itaburaí. Sabe, မျိုးတွေကိုမြင်းစီးခီးရှည်သူသွားခဲ့ပါတယ်။လမ်းတစ်လျှောက်ညအိမ်နားနေတဲ့နေရာရောက်တိုင်းအဲ့ဒီနေရာတွေကတက်ရှိတွေကြောင်းမြင်းသမျှတွေ့သမျှသူလေးလာမှတ်တမ်းတင်ခဲ့ပါတယ်။ပိုဆုံးကျူးတွေအလင်းအောင်ဘလူးထွက်တယ်လဲဆိုတာသူလေးလာပါတယ်။စိုက်ချံတစ်ခုမှာလင်းတို့တွေကမြင်းတွေရဲ့သွေးတွေကိုစုပ်ယူတာကိုသူလေးလာခဲ့ပါတယ်။တီကျူးကတက်တော်ထဲမှာတက်ဆီတွေအောက်ကတီကောင်တုတ်ပြားကောင်တွေကိုသူလေးလာခဲ့ပါတယ်။ရောက်ရနေရာတိုင်းကတက်ရှိတရဝါရီနဲ့ပတ်သက်သမျှကိုဒါဝင်ကလေးလာမှတ်သားခဲ့ပါတယ်
။ဘရာဇီးမှာဒါဝင်စိတ်ဝင်စားခဲ့တာကသဘာဝတက်ရှိတွေပဲမဟုတ်ပါဘူး။ကျွန်းတွေကိုမညာမတာခိုင်းနေတဲ့စိုက်ပျိုးချံလုပ်ငန်းတစ်ခုကိုသူဒီမှာတွေ့ခဲ့တော့သူ့ရဲ့စိတ်ထဲတော်တော်လေးထိခိုက်ပဝေမကျဖြစ်ခဲ့ပုံကိုလည်းသူ့ရဲ့ Beagle Diary စာအုပ်ထဲမှာမှတ်တမ်းတင်ရေးသားထားပါတယ်
။ Ele aqui encontra um cenário de escravidão, porque a fazenda era uma fazenda.
ဒီစိုက်ပျိုးချံမှာကျွန်းတွေအလုပ်လုပ်နေတာကိုသူတွေ့ခဲ့တာပါ။အဲ့ဒီချိန်ကဒီမှာတကြားတွေအရက်တွေကိုနောက်ဘက်မှာဆက်နဲ့ထုတ်လုပ်ပေမဲ့စိုက်ပျိုးရေးအတွက်ကျွန်းတွေကိုခိုင်းနေတုံးဖြစ်ပါတယ်
။ Clean Gary အပါအဝင်ကျွန်းဖြစ်ခိုင်းစေခံရသူတွေရိုက်နဲ့နှိပ်စက်ခံရတာအမျိုးသမီးတွေကိုကုန်ပစ္စည်းတွေလိုရောင်းချနေတာတွေကိုတွေ့ကြရတဲ့အခါမှာဒါဝင်တယောက်တော်တော်ကိုစိတ်မကောင်းဖြစ်ခဲ့ပါတယ်။ဒါကြောင့်သူဘရာဇီးနိုင်ငံကနေပြန်လည်ထွက်ခွာတဲ့နေ့ကဘရာဇီးကန်းကနေထွက်ခွာသွားပါပြီ။ကျွန်းတွေကိုသုံးတဲ့နိုင်ငံကိုနောက်ဘက်တော့မှပြန်မလာဘူးလို့သူ့ရဲ့ဒဏ်ရာတွေထဲမှာရေးသားမှတ်တမ်းတင်ခဲ့ပါတယ်
။ Ele presencia maus tratos contra os escravos. E isso marcou muito Darwin. Ele sempre
Johnny Go mamya mata khai ni da Darwin tui ke ro tu sei the ma tot tot le sit ma kaung phit khe bon ya wa de. Ai chain ga Britain ma jun snit mi shi ro ba. Jun snit phyet tain yi lu la tu tiao ni ne Brazil ma Johnny Go tui ya ro tu twe taik an aw sia phit khe ba de.
Rio de Janeiro pi ne de lwa Darwin myin si twa la ga da ma Kate Frio အရက်က Campus Novo ဆိုတဲ့နေရာကိုလည်းသူရောက်ခဲ့ပါတယ်။ဒါဝင်းတို့ခီးသွွားအဖွဲ့ညအိမ်နားနေခဲ့တဲ့ဒီအဆောက်အဦကြီးအခုတော့ထိမ့်သိမ့်သူမရှိလို့ပျက်စီးလျို့ရွေးနေပါတယ်။ဒါကြောင့်ဒီဒေသကတက္ကသိုလ်ကမူလအခြေအနေတိုင်းပြန်လည်ပြုပြင်ဖို့စီစဉ်ထားပါတယ်။လောလောဆယ်တော့ចောင်းတစ်ចောင်းကတိတ်ပန်ဆရာမတယောက်နဲ့သူ့ရဲ့ចောင်းသူចောင်းသားတွေကသူတို့တက်နိုင်သလောက်ပြန်လည်ထိမ့်သိမ့်နေကြပါတယ်
။ Quando eu descobri que minha escola era um local onde um grande pesquisador
ကျွန်တော်တို့ចောင်းကသိပ်ပံပညာရှင်ကြီးတွားကြတဲ့နေရာမှာရှိနေတာဆိုတာသိခဲ့ရတဲ့အချိန်ကစပြီးဇီဝဗေဒပညာလူသားတွေစင်ကဲပြောင်းလဲဖြစ်စဉ်တရိတ်ဆန်တွေစင်ကဲပြောင်းလဲဖြစ်စဉ်တွေကိုကျွန်တော်လေ့လာသိယူမယ်ဆိုတဲ့စိတ်ဖြစ်ခဲ့ပါတယ
်သိပ်ပံဆရာမခရစ်စတီနာကစိုက်ပျိုးရေးသိပ်ပံနဲ့ဆိုင်တဲ့ project တွေလုပ်ပြီးကျောင်းသူကျောင်းသားတွေတဘာဝကိုပို့ပြီးစိတ်ဝင်တစားလေ့လာသိယူလာအောင်လို့ကြိုးစားနေပါတယ
် Esse é o foco entender o que é ciência né motivá-los
သိပ္ပံပညာဆိုတာဘာလဲဆိုတာနားလေသဘောပေါက်အောင်လေ့လာနိုင်မယ့်နေရာဖြစ်ပါတယ်။တဘာဝလောကကြီးအကြောင်းသူတို့ကိုပိုပြီးလေ့လာခြင်းစိတ်တွေဖြစ်လာအောင်မိကွန်းတွေထုတ်လာကြအောင်တွန်းအားပေးတဲ့နေရာဖြစ်ပါတယ်
။လူတွေအပါအဝင်တက်ရှိတွေရဲ့စင်ကဲပြောင်းလဲမှုဖြစ်စဉ်ကိုသိပ္ပံနည်းကြလေ့လာမှတ်တမ်းတင်ခဲ့တဲ့တဘာဝလောကပညာရှင်ကြီး Charles Darwin ဟာ Brazil နိုင်ငံ Rio de Janeiro ပြည်နယ်မှာ1832ခုနှစ်တုန်းကရပ်ပေါင်း62ရက်ကြာအောင်လို့နေထိုင်သွားလာခဲ့တာပါ။ပြည်စင်တစ်ချောင်းလုံးသူတွေ့ရှိလည်လာခဲ့တာတွေကိုမှတ်တမ်းတင်ရေးမှတ်ခဲ့ပါတယ်။အခုနှစ်ပေါင်း200ကျော်သွားပြီဖြစ်ပေမဲ့သူရဲ့လည်လာတွေ့ရှိမှုတွေကဇီဝဗေဒပညာကိုစိတ်ဝင်စားသူတွေမျိုးဆက်သစ်တွေအတွက်အားကျအတူယူစရာအဖြစ်နဲ့သမိုင်းတွင်နေဆဲဖြစ်ပါရဲ့ရှင်။ကျွန်မဆွေမြတ်မောင်ပ
ါ။မဆွေမြတ်မောင်တင်ဆက်တဲ့ကဘာတလောခီးသွားအစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာဖြစ်ပါတယ်။ VOA ရဲ့ပေါ်ဒူနေမနေ့ဘက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်အခုကျွန်တော်တို့ဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတော့မန်နန်းလောင်ကပြောပြပါမယ်ခင်ဗျာ
သတင်းမှာဖျက်မှုဆွဲချင်တဲ့ဗြိတိန်သတင်းထောက်29နဲ့ကာကွယ်ရေးလုပ်ငန်းဖက်ကလူပုဂ္ဂိုလ်20ကိုရုရှားကအင်ကားထဲမှာပြည်ဝင်ခွင့်ပိတ်ပင်ကန့်သတ်လိုက်ပါတယ်ခုစီးရင်ထဲမှာပါတဲ့ဗြိတိန်သတင်းထောက်တွေဟာယူကရိန်းနဲ့ဒေါမတ်စ်ကဖျက်တွေအပဝင်သတင်းသူသတင်းမှာတွေကိုတမင်ရွယ်ချက်နဲ့တပတ်တက်ဖျက်နေတယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဖက်လိုက်မှုရှိတဲ့လေလာဆန်းစစ်ချက်တွေနဲ့ရာဆိုဘိုဘီယာလို့ခေါ်တဲ့ရုရှားတွေအပေါ်ကြောက်စိတ်တွေဝင်လာအောင်ဗြိတိရှလူမှုအသိုင်းအဝိုင်းတွေလုပ်ကိုင်နေကြတယ်လို့လည်းကြေညာချက်မှာပြောထားပါတယ်မလေးရှားစင်ကာပူနယူးဇီလန်ဗြိတိန်တို့ပါဝင်တဲ့တပ်သား50တနည်းရှိအပြန်အလှန်ထောက်ပံ့ကူညီရေးငန်းနိုင်ငံကာကွယ်ရေးသဘောတူညီချက် FPTA ကိုတူးချက်ပြီးတော့စွန့်အင်မြင့်နေဖို့ဆောင်ရွက်မဲ့အကြောင်းဗြိတိန်နဲ့ဒနတဟာယအဖွဲ့ဝင်အာရှ၄နိုင်ငံတို့ကကြေညာပါတယ်စာချုပ်အရ FPTA အဖွဲ့ဝင်တွေအနေနဲ့လက်နက်ကင်တက်ခိုက်မှုချင်းချောက်မှုတွေအဖြစ်ပြက်တွေရှိလာရင်အဖွဲ့ဝင်အချင်းချင်းညှိနှိုင်းဆောင်ရွက်ရေးတိချသမမဟုတ်လဲပူတွဲဘလို့ရဲယူဆောင်ရမလဲဆိုတာကိုညှိနှိုင်းဆုံးမြတ်ကြရေးဖြစ်ပါတယ်။စီအရဝင်ရောက်ဆက်ပတ်ရေးအတွက်တော့တိကျတဲ့တာဝန်ခံမှုမရှိပါဘူး။မြန်မာနိုင်ငံလူအခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ် Tom Andrews ကမြန်မာနိုင်ငံကကလေးသင်ငယ်များအရေးကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေဘက်ကအမြန်ဆုံးဆောင်ရွက်ပေးဖို့ဂျွန်လ14ရက်နေ့ကသူ့ရဲ့ Twitter လူမှုကွန်ရက်မှာရေးတာတိုက်တွန်းလိုက်ပါတယ်မြန်မာစစ်တပ်ဟာပြည်သူတွေနဲ့စစ်ဖြစ်နေတဲ့အတွက်အပြစ်မဲ့ကလေးငယ်တွေစစ်ပွဲကြားကမြေစာပင်တွေဖြစ်နေကြရတယ်လို့လည်း Losing a Generation ကြားဆုံးတဲ့မျိုးဆက်တစ်ခုလို့နာမည်ပေးထားတဲ့အစီရင်ခံစာမှာအထူးကိုယ်စားလှယ် Tom Andrews ကဖော်ပြထားပါတယ်ဒီမိုကရေစီပြန်လည်ဖော်ဆောင်မှုမရှိဘဲနဲ့သူတို့အတွက်ပြည်လဲတဲ့အခြေအနေတစ်ခုဖြစ်နေမပေးနိုင်မှုဆိုရင်တော့မြန်မာကလေးငယ်တွေဟာကြာဆုံးတဲ့မျိုးဆက်တစ်ခုဖြစ်သွားလိမ့်မယ်လို့လည်းအစီရင်ခံစာမှာပြောထားပါတယ်
။တရင်ချင်းကျုပ်တွေကိုတော့နန်းလောင်ကပြောပြသွားတာပါ။ကျွန်တော်တို့ဒီကနေ့အစီအစဉ်ကိုထုတ်လွှင့်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လို့ရမှုအဖြစ်နဲ့ကကိုရဲမွန်ကတာဝန်ယူခဲ့ပါတယ်။အတန်ဖန်းနဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Derek Smith တို့ဖြစ်ပါတယ်။ကျွန်တော်တို့ရဲ့ Bodu Name နဲ့ပဲတန်လွှင့်အစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပါပြီ။VOA ကိုကြည့်ရှုနာတော်တာဆင်တဲ့အတွက်ကျေးဇူးတူတင်ပါတယ်မြန်မာပြည်သူပြည်သားအပေါင်းလည်းဘေးအန္တရာယ်ဝေးကွာကြပါစေကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ
This program has come to you from the Voice of America, Washington.